Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American အသံ2023ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မခင်လေးကတာဝန်ယူတင်ဆက်ပေးသွားပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ရုံကတေဆုံသူ180နီးပါးကိုစုပေါင်းမြုပ်နှံလိုက်ရပါတယ်မြန်မာရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောပါတယ်မြန်မာစစ်ကောင်စီတပ်သား40ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်မှာလက်နက်ချအဖမ်းခံခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့စောင်းပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထင်မှာတော့ကိုကန်ဒေတာမှရှိတဲ့ခမရ126တယင်းမှုအပါအဝင်တယင်းတစ်ခုလုံးပြည်သူရင်ခွင်ကိုခိုးလုံလာပါတယ
်လောက်ကဲတာကာဆာလောက်ခံတယင်း196ကတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်တွေအားလုံးပြည်သူရင်ခွင်နဲ့ပြန်ဝင်ရောက်လာပါတယ်ဗျသူတို့ရဲ့တယင်းမှုပေါ့နော်အာပူမှုကျော်ရဲ့အောင်ဦးဆောင်ပြီးဝင်လာတာဖြစ်ပါတယ်ဗျ
တယင်းမှုပါဝင်စစ်သည်128ဦးနဲ့တက်မိသားစုဝင်134ဦးရှိကြောင်း MNDA ကိုကန့်တရဲ့ပြန်ကြားရေးတာဝန်ခံလီကြာဝင်းကပြောပြသွားတာပါဒီသတင်းနဲ့အတူရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဖွဲ့တိုက်ပွဲပြင်းထန်နေသလိုရခိုင်မြောက်ပိုင်းနဲ့ချင်းတောင်ပိုင်းမှာလည်းစစ်ကောင်စီနဲ့ AA တို့တိုက်ပွဲပြင်းထန်နေသေးပါကြရားပြည်နယ်မှာလည်းလွိုက်ကော်တက်ကတူအပါအဝင်နေရာတော်တော်များများကိုကရင်နီတပ်ပေါင်းစုတွေကတိုက်ခိုက်သိမ်းပိုက်နိုင်မှုကြိုးစားနေပါတယ်ဆိုတဲ့နောက်ဆုံးရသတင်းတွေကိုသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါဒါပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြပတ်စီစီစဉ်နေဖြစ်တဲ့ယူကရိန်းမြန်မာအရေးအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လောက်ခရီးသွားကြောင်းအစီအစဉ်ပါဝင်ညီကြီးဩဇာစတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အတူပြပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်ကအယ်ရှီဖာစစ်ရုံတွင်ပိတ်မိနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုနေချိန်မှာပဲအဲ့ဒီစစ်ရုံထဲမှာတေဆုံးသွားတဲ့အရေးပေါ်လူနာ180နီးပါးကိုအစုလိုက်အပြုံလိုက်မြုပ်နှံလိုက်ရတယ်လို့စစ်ရုံအကြီးအကဲကပြောပါတယ်ဒီစစ်ရုံဟာဟာမတ်စ်အဖွဲ့ရဲ့ဌာနချုပ်ပေါ်မှာရှိနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့အစ္စရေးတပ်ဖွဲ့တွေကလက်ရှိမှာစစ်ရုံကိုဝိုင်းထားပြီးလေကြောင်းကပါတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်စစ်ရုံတွင်လူနာအများအပြားပိတ်မိနေပြီးလူနာတွေကိုကုသပေးဖို့စေဝါနဲ့တခြားအရေးပေါ်ပစ္စည်းတွေမလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်အစ္စရေးရဲ့ဆွဆွဲပြောဆိုချက်တွေကိုပါလက်စတိုင်းဟာမတ်စ်အဖွဲ့ကတော့ညှင်းဆိုထားပါတယ်တေဆုံးပြီးပုတ်ပွားနေတဲ့အလောင်းတွေကထွက်လာတဲ့အနံ့ဆိုးတွေကစေယုံတစ်ခုလုံးပြန့်နှံ့နေပေမဲ့အရင်ရက်တွေကတည်းကဆိုင်ရင်ညဘက်ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အရှင်လျော့သွားတယ်လို့ပြောပါတယ်။မနေ့နိုဝင်ဘာလ13ရက်နေ့တုန်းကဒီအယ်ရှီဖာစေယုံကိုကာကွယ်ရမှာဖြစ်ကြောင်းနဲ့ဒီအထူးအခိုက်အနေနိုင်သမျှနည်းအောင်ဆောင်ရွက်ရလိမ့်မယ်ဆိုတာကိုကျွန်တော်တို့မျှော်လင့်ချက်ဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ဗျူတော်မှာပြောကြားခဲ့ပါတယ်ခင်ဗျာ
။ဟာမတ်စ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်လွှတ်ပေးဖို့နဲ့အစ္စရေးပေါ်ထောက်ခံမှုပြသဖို့အမေရိကန်ပြည်ထောင်စု Washington DC မှာဒီကနေ့လူပေါင်းထောင်နဲ့ချီဆန္ဒပြဖို့အစီအစဉ်နေကြပါတယ်။ထင်ရှားတဲ့ American Jew အဖွဲ့အစည်းတွေကစီစဉ်တဲ့ဆန္ဒပြပွဲကိုတော့ Washington DC အမျိုးသားရင်ပြင်ပါကျင်းပမှာပါ။လွှတ်တော်အဆောက်အုံနဲ့ကျမတို့သတင်းကြေညာနေတဲ့ VOA ဌာနချုပ်ရုံးအနီးဆန္ဒပြပွဲတွေအတွက်လုံခြုံရေးတွေလည်းတိုးမြှင့်ထားပါတယ်။ Palestine ထောက်ခံသူထောင်နဲ့ချီရဲ့မကြသေးခင်က Washington ကဆန္ဒပြပွဲတွေမှာတော့ Gaza ဒေသမှာအပြစ်ခက်ရဲစဲဖို့တောင်းဆိုခဲ့ကြတာပါ။ American သမ္မတ Joe Biden အစိုးရကတော့လူသားချင်းစာနာတဲ့အနေနဲ့ယာယီအပြစ်ရက်ဖို့တိုက်တွန်းထားပေမဲ့ Hamas တွေရဲ့ October 9ရက်တိုက်ခိုက်မှုခံခဲ့ရတဲ့ Israel ကိုအပြစ်ဝထောက်ခံကြောင်းပြောဆိုထားပါတယ်။ Washington DC မှာဒီကနေ့ကျင်းပမယ့်ဆန္ဒပြပွဲမှာလူပေါင်းသိန်းနဲ့ချီပါဝင်မယ်လို့ခန့်မှန်းထားကြောင်းလုံခြုံရေးအတွက်မြို့တော်ရဲတပ်ဖွဲ့ကအမျိုးသားအရန်တပ်ဖွဲ့အကူအညီတောင်းခံထားတယ်လို့လည်းမြို့တော်ဝင်မြူရီယိုအောက်ဘောက်ဇော်ကမနီကပဲသတင်းတောက်တွေကိုပြောသွားပါရရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ဟာဒီကနေ့စတင်မဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံတက်ဖို့အတွက်ဆန်ဖရန်စစ္စကိုမြို့ကိုရောက်နေကြပါတယ်ဝန်ကြီးအဆင့်ပုံမှန် CEO ဘွဲ့တွေကိုဝန်ကြီးဘလင်ကင်တက်ရောက်တာတွေအပြင်ဒီထိပ်သီးညီလာခံပြင်ပမှာမနေ့ပြန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံကြမဲ့ကိစ္စအပေါ်အများကအာရုံစိုက်နေကြပါတယ်။ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးကြမဲ့ကိစ္စနဲ့ပတ်သက်လို့အင်ဗျူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအခုလိုပြောပြပါတယ်
။ I will say that the president broadly speaking is going to set out a vision for peace and stability and the maintenance of peace and stability across
Taiwan yi le cha ma nyin chan yi ne tin yin mu shi ye kisa go tamara shi jin phin ne twei de a kha tamara bai dan ga the tin swin ni twa bo shi de so ra go chano pyo pya nai ma de da bi me twei song swin ni mu twin swin ni ja me a the se kisa ri atwet do tamara ko dan ga be pyo ba lai me lo Jake Sullivan ga pyo twa da ba ti yo kaung saung ne twei song mu ha a ye pa de twei song mu phit bi anagat ma lou saung ya me kisa yat de twei di twei song mu ga ni a che khan saung ye lo ya nai ne lo le Jake Sullivan ga pyo ba ဒီတွေ့ဆုံမှုဟာကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံကခေါင်းဆောင်နှစ်ဦးအကြားတစ်နှစ်အတွင်းမှာပထမဆုံးအကြိမ်တွေ့ဆုံတာဖြစ်ပေမဲ့ဒီတွေ့ဆုံမှုကနေထူးခြားတဲ့ရလဒ်တွေထွက်လာမှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံအကျက်အတဲတွေကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်အားပေးသွားမယ်ကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။မြန်မာရေးဖြေရှင်းဖို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်နဲ့မြန်မာပြည်သူတွေကိုအားပေးထောက်ခံမယ်အကြောင်းအာဆီယံအလှည့်ကြားဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကသမ္မတဂျိုကိုဝီဒိုဒိုနဲ့သမ္မတဘိုင်ဒန်အင်ဖြူရောမှာမနေ့တုန်းကတွေ့ဆုံခဲ့ပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါထိတ်လန့်စရာအကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိပေးအပ်ခွင့်ရှိဖို့နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့အပါအဝင်အားလုံးပါဝင်နိုင်မဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လဲမြန်မာစစ်အာဏာပိုင်တွေကိုအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့ပြီးမဲ့လက်တွေအကောင့်ထဲမဖို့နိုင်မဖြစ်နေတာပါဘုံသဘောတူညီချက်တွေကိုအကောင့်ထဲဖို့ရမှာမြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံအသင်းကအဆင့်မြင့်အစည်းအဝေးတွေကိုလည်းစစ်ကောင်စီကိုယ်စားလှယ်တွေပါဝင်တက်ရောက်ခွင့်ကိုကန့်သက်ထားပါတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာထိုင်းလန်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American အတန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညပေးနေတာပါခင်ဗျာအိန္ဒိယမြန်မာနယ်စပ်အနီးရီကော်ဒါမှာရှိတဲ့မြန်မာစစ်ကောင်စီတပ်စခန်းကိုချင်းပူပေါင်းရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့မြန်မာစစ်သားတွေတဲက listen ဦးဟာလာရောက်အဖမ်းခံတာဒါမှမဟုတ်ဖမ်းဆီးရမိတာတွေရှိခဲ့တယ်လို့ပြည်နယ်အစိုးရရဲချုပ်လာလ်ပြတ်ထန်းကခရမ်းတဲကဒီကနေ့ပြောပါတယ်
Myanmar army started taking shelter towards Mizoram. And 39 of them surrendered to Mizoram police.
Mizoram ပြည်နယ်ထဲကိုထွက်ပြေးခိုလုံလာကြတဲ့မြန်မာစစ်သား39ယောက်ဟာပြည်နယ်ရဲတပ်ဖွဲ့ထံမှလာရောက်အဖမ်းခံခဲ့ပါတယ်။ပြည်နယ်အစိုးရဗဟုအစိုးရပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အရအဲ့ဒီမြန်မာစစ်သားတွေကိုအာတန်ရိုင်ဖယ်လက်ထဲမနေ့နောက်ပိုင်းကပဲလွှဲပြောင်းပေးလိုက်ပါပြီလို့သူကပြောသွားတာပါ။ဒီကနေ့မနေ့မှာမြန်မာစစ်သားနှစ်ယောက်ကိုမီဇိုရန်ရဲတပ်ဖွဲ့ကထပ်မံဖမ်းဆီးမိခဲ့တဲ့အပြင်ဒဏ်ရာရနေတဲ့စစ်သားတဦးပါတွေ့ရှိတာကြောင့်သူ့ကိုကြံဖိုင်းမြို့ဆေးရုံမှာကုသပေးနေတဲ့နေရာကြောင့်ဒီကနေ့နိုဝင်ဘာလ14ရက်နေ့အထိမီဇိုရန်ပြည်နယ်ထဲမှာဖမ်းဆီးမိတဲ့မြန်မာစစ်သား52ဦးရှိသွားပြီလို့လည်းလဲလ်ဘျာထန်ကခရမ်တဲကအတည်ပြုပြောဆိုပါတယ်နိုဝင်ဘာလ12ရက်နေ့ကစတင်ပြီးအိန္ဒိယမြန်မာနယ်စပ်အနီးချင်းပြည်နယ်အတွင်းကရီကော်ဒါမှာရှိတဲ့စခန်းကို PDF နဲ့ချင်းပူပေါင်းတပ်ဖွဲ့တွေကတရော6နားမှာရှိတဲ့စစ်ကောင်စီစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးတင်းရှောင်လာသူ9000လောက်ရှိသွားပြီလို့လဲမီဇိုရန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ထွက်ပြေးလာသူတွေဟာကြံဖိုင်းမြို့အတွင်းကဇိုခေါ်သားနဲ့ဖာဖက်ဇောဂျွာရီမှာခိုလုံနေကြတယ်လို့သိရပါတယ်ခင်ဗျာ
မြေမြုံမိုင်းအုံပြုမှုတွေကိုတားဆီးထားပြီးမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာမိုင်းအုံပြုမှုတွေရှိနေစေဖြစ်ပြီးနောက်ထပ်အုံပြုတဲ့နေရာတွေလည်းတိုးလာနေတယ်လို့အစိုးရကစာတစ်ကဖော်ပြလိုက်ပါတယ်။လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာ၊ရုရှား၊ယူကရိန်းနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ထဲလူသက်မိုင်းတွေအုံပြုခဲ့ကြသလိုအနည်းဆုံးနောက်ထပ်9နိုင်ငံမှာလက်နက်ကိုင်အဖွဲ့တွေကအုံပြုခဲ့တာတွေလည်းရှိတယ်လို့ဒီကနေ့ထုတ်ပြန်တဲ့မြေမြုံမိုင်းအုံပြုမှုစောင့်ကြည့်ရေးအဖွဲ့ Landmine Monitor ရဲ့2023ခုနှစ်အစိုးရကစာမှာဖော်ပြခဲ့တာပါ။အစိုးရကစာပြုစုတဲ့ကာလအတွင်းမှတ်တမ်းတွေအရဆိုရင်မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကလူသက်မိုင်းတွေကြဲကြဲပြန့်ပြန့်တုံးဆွဲခဲ့တာကိုတွေ့ခဲ့ရပြီး1999ခုနှစ်မှာပထမဆုံးအကြိမ်ဖြစ်အစိုးရကစားထုတ်ပြန်ချိန်ကစမြန်မာနိုင်ငံမှာနောက်ထပ်မိုင်းအုံပြုမှုတွေကိုတွေ့လာရတယ်လို့လည်းပြောပါတယ်အထူးသဖြင့်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမိုင်းအုံပြုမှု ြုမှုတွေပိုတွေ့ခဲ့ရပြီးမိုဘိုင်းတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေတပ်ထုတူဖော်ရေးစွမ်းအင်ပိုင်လိုင်းစတဲ့အခြေခံအဆောက်အုံတွေကိုမိုင်းခွဲတာတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဩဂုတ်လအတွင်းတင်းဆဲရခဲ့တဲ့မြန်မာစစ်တပ်ကထုတ်လုပ်တဲ့မိုင်းတွေလက်နက်ကင်အဖွဲ့တွေမှာရှိတဲ့မိုင်းတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာလူသတ်မိုင်းတွေကြဲကြဲပြန့်ပြန့်အသုံးပြုနေတာကိုတွေ့နိုင်တယ်လို့လည်းလန်မိုင်းမော်နီတာအစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။တိုင်းရင်းသားဒေသတွေအများစုအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများကမိုင်းအသုံးပြုမှုတွေကိုစစ်တပ်နဲ့လက်နက်ကင်အဖွဲ့တွေကဒေသခံတွေလက်ချက်အဖြစ်သာတွေ့ရှိခဲ့ရပြီးပြီးခဲ့တဲ့နှစ်အတွင်းသေကြေထိခိုက်မှု900ကျော်ထပ်မင်းရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကကုမ္ပဏီတစ်ခုမှဖမ်းဆီးချုံနောင်ခံထားရတဲ့တောင်ကိုရီးယားနိုင်ငံသား19ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ရှမ်းပြည်နယ်တာချီလေးမြို့ကတရားမဝင်ကုမ္ပဏီတစ်ခုမှချုံနောင်ခံထားရကနေမြန်မာစစ်တပ်နဲ့ရဲအာဏာပိုင်တွေရဲ့အကူအညီနဲ့ကယ်ထုတ်နိုင်ခဲ့တာလို့လည်းတောင်ကိုရီးယားနိုင်ငံရေးဌာနကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းဒီကုမ္ပဏီတွေကိုမြန်မာရဲတွေကဝင်ရောက်စီးနှင်းပြီးတဲ့နောက်ကယ်တင်ခဲ့တဲ့ဒီကိုရီးယားတွေကိုပြီးခဲ့တဲ့တနင်္လာနေ့ကရန်ကုန်ကိုဘေးကင်းကင်းနဲ့လွှဲပြောင်းနိုင်ခဲ့တယ်လို့ကိုရီးယားနိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။သူတို့ကိုချုံနောင်ထားတဲ့ကုမ္ပဏီဟာဘလို့ကုမ္ပဏီမျိုးလဲဒီကိုရီးယားနိုင်ငံသားတွေဟာဘသူတွေလဲဆိုတာတော့နိုင်ငံရဲ့ဌာနကထုတ်ပြန်ဖို့ညှင်းဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြောခွင့်ရကလည်းဘာမှမှတ်ချက်မပေးသေးပါဘူး။ဒီလူတွေကိုအမျက်များများရမယ်လို့ကုမ္ပဏီကမလုံနေနဲ့ဆွဆောင်ခဲ့တာလို့ကိုရီးယားရုပ်သံ KBS ကသတင်းထုတ်ပြန်ပါတယ်။ဒီနှစ်ပိုင်းအတွင်းမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေကနေဆက်တွေမှာအွန်လိုင်းရင်းနှီးမြှုပ်နှံမှုလိင်လေတာတွေတရားမဝင်ကာစီနိုလောင်းကစားတွေနဲ့အယောင်ဆောင်ချစ်ချင်းမြတ်တာဇလန်းဖန်တီးတာတွေအများပြားဖြစ်လာတာပါအဲ့ဒီအတွက်လူထောင်ပေါင်းများစွာဟာရာဇဝတ်ကိုင်းတွေရဲ့လူကုန်ကူးခံရပြီးအွန်လိုင်းအလိန်အညာစင်တာတွေမှာအတင်းအဓမ္မအလုတ်စေခိုင်းခံနေကြရတယ်လို့ဩဂုတ်လအတွင်းထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့အနောက်ဘက်အစွန်ဆုံးအာချေပြည်နယ် PDD တာကျွန်းတကျွန်းပေါ်မှာရှိတဲ့ရိုဟင်ဂျာအယောက်200လောက်လှေနဲ့ရောက်လာတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတို့ကပြောပါရယ်အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်196ယောက်ဟာအင်္ဂါနေ့မနက်ပိုင်းကလူသူကင်းဝေးတဲ့နေရာကိုဆက်ရောက်လာတာလို့ရေတမူအန်ဒီဆူဆန်တိုကသတင်းထုတ်ပြန်ထားပါရယ်ရောက်လာသူတွေကလူတချို့ကချက်ချင်းပဲကုန်းနှင်းမိုင်းကိုဝင်ပြေးသွားတယ်လို့ဒေသခံငါးဖန်းလုပ်ငန်းအတိုင်းဝိုင်းပြောခွင့်ရမာဖီယံကပြောပါတယ်ပြေးသွားတဲ့သူဟာ9ယောက်လောက်ရှိပြီးသူတို့ဟာဂျားပွဲစားတွေလူယူဆရပါတယ်ရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေကအစားအသောက်နဲ့ရေတွေပေးပြီးစောင့်ရှောက်ထားကြပါတယ်ရှင်နောက်ဆုံးရသတင်းပေးပို့ချက်တွေကိုကိုစောဝင်းလိုက်တဲ့သူကျမမက်ခင်လေးကပြပြပေးသွားတာပါအခုတော့ဆက်လက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်အစည်းအဝေးကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ကိုကန့်ဒေတာမှာတည်ရင်တစ်ခုလုံးပြည်သူရင်ခွင်ကိုခိုလုံလာတယ်ဆိုတဲ့သတင်းကိုပြပြပေးပါမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့ဒေတာကိုကဲရေးစစ်ဦးစီးဌာနချုပ်လောက်ကိုင်လက်အောက်ခံခမရတင့်နှစ်ကိုတည်ရင်ကတည်ရင်မှုအပါအဝင်တည်ရင်တည်ရင်လုံးတက်မိသားစုတွေစုစုပေါင်း260ကျော်ကပြည်သူရင်ခွင်ကိုဝင်ရောက်လာကြောင်းညီနောင်မဟာမိတ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းအပြည့်အစုံကိုကိုခင်မောင်စိုးမင်းကတင်ကြားပေးပါမယ်ရှင်
။အဲ့ဒီလိုဝင်ရောက်လာတဲ့အထက်မှာတည်ရင်မှုအပါအဝင်စစ်သည်128ဦးနဲ့တပ်မိသားစု134ဦးရှိကြောင်း MNDAA ကိုကန့်တပ်ရဲ့ပြန်ကြားရေးတာဝန်ခံလီကြားဝင်းကပြောပါတယ်
။လောက်ကဲတာကဆာလောက်ခံတည်ရင်တင်းနဲ့ကိုကတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်တွေအားလုံးပြည်သူရင်ခွင်တွေပြန်ဝင်ရောက်လာပါတယ်ဗျ။သူတို့ရဲ့တည်ရင်မှုပေါ့နော်။ပုံမှုကြော်ရဲ့အောင်ဦးဆောင်ပြီးဝင်လာတာဖြစ်ပါတယ်ဗျ။တည်ရင်မှုအပါအဝင်ပေါ့နော်စုစုပေါင်းတက်တာက129ဦးရဲ့အမိသားစုဝင်134ဦးပါပါတယ်ဗျ
။ခမရတင့်နစ်ကိုဟာရီရှန်ဒေတာမန်းလော်ရွာအုပ်စုရန်ခွတ်ရွာမှာအခြေစိုက်ပြီးဒီလဆက်နှစ်နေကဝင်ရောက်လာတာဖြစ်ကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုဝင်ရောက်လာတဲ့သူတွေကိုကောင်းမွန်စွာစောင့်ရှောက်ကူညီခဲ့တယ်လို့လည်း MNDAA ပြန်ကြားရေးတာဝန်ခံကပြောပါတယ
်ပြီးတော့ဝင်လာတဲ့လူမှန်တများကိုကျွန်တော်ကကောင်းမွန်စွာကျွေးမွေးစောင့်ရှောက်တယ်ပြီးတော့ဒီအတန်ရာရတဲ့လူတွေကိုတော့ကျွန်တော်တို့ဥစားအခမဲ့ဈေးကူတာပေးပါတယ်ပေါ့ပြီးတော့ဒီစစ်သားတယောက်ဆိုရင်10သိန်းမိသားစုဝင်တယောက်ဆိုရင်တသိန်းနဲ့ကျွန်တော်တို့ငွေကြီးပေးအပ်ခဲ့ပါတယ်ဗျ။နောက်ဆုံးသူတို့စံသားအလျောက်သူတို့တွားရှင်တဲ့နေရာကိုတော့ကျွန်တော်တို့လည်းအန်တရကင်းဆိုတာနဲ့ကုနီဆောင်ရွက်ပေးခဲ့ပါတယ်ဗျ
။လက်နက်ခရံဘလောက်သိမ်းစီးနိုင်ခဲ့ကြောင်းဆိုတာကိုတော့သတင်းထုတ်ပြန်ခြင်းမရှိပါဘူး။ပြီးခဲ့တဲ့အော်တိုဘာလ30ရက်နေ့ကလည်းဒုတိုင်ရင်မှုတယောက်ဒုတက်ခွဲမှုနှစ်ယောက်အပါအဝင်လ လူဝင်အား42ယောက်ရှိတဲ့ခလာယာတင်လီတုံတယင်တယင်လုံးလက်နယ်ချခဲ့ကြောင်းညီနောင်မာမိတ်၃ဘွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ညီနောင်မာမိတ်အဖွဲ့ကအော်တိုဘာလ31ရက်နေ့မှာတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပူးပေါင်းကြဖို့တိုက်တွန်းချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုဝင်ရောက်လာသူ200ကျော်ရှိကြောင်းလည်းဒီကနေ့သတင်းထုတ်ပြန်ပါတယ်။မြန်မာစစ်တပ်ကတပ်ဖွဲ့ဝင်တွေတိုက်ပွဲအတွင်ထွက်ပြေးကြတဲ့သတင်းတွေနဲ့လက်နက်ချတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောတုံ့ပြန်တာမရှိသေးပါဘူးခင်ဗျာ
။လောက်ကင်မှာခမာယာတနစ်ကိုတည်ရင်ကတည်ရင်မှုအပါအဝင်တည်ရင်တစ်ခုလုံးနဲ့တက်မိသားစုဝင်တွေစုစုပေါင်းလူ260ကျော်ပြည်သူရင်ဝင်ကိုခိုလုံလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြခဲ့တာပါ။အခုတော့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ကတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းအလှည့်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အခြေဆိုင်စစ်ကောင်စီတပ်စခန်းကိုဒီနေ့နေ့လယ်ခင်းပိုင်းက TNLA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဂုတ်တင်းဘက်မှာတော့စစ်ကောင်စီက TNLA ပူးပေါင်းတပ်ဖွဲ့တွေကိုလေကြောင်းကတိုက်ခိုက်ခဲ့တာတွေရှိပါတယ်။ကိုကန်ဒေတာအတွင်းမှာတော့ MNDA စစ်တပ်ကစစ်စခန်းတစ်ခုကိုထပ်မံသိမ်းယူနိုင်ခဲ့တယ်လို့တင်းလာနေကတော့လောက်ကင်ပါဝင်ပါစင်ကျော်ကြေးရွာကိုသိမ်းယူလိုက်နိုင်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒီကနေ့တိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ကိုကန် MNDA တောင် DNLA ရခိုင် AA ပါဝင်တဲ့ဤနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးဟာ19ရက်မြောက်ရှိလာခဲ့ပြီးဒီကနေ့မှာတော့ရှမ်းမြောက်ဒေတာမှာ DNLA ကကြောင်မဲမျိုးနဲ့တောင်ချိုမြို့နယ်ရီ MNDA ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာဆက်လက်ထိုးစစ်ဆင်နေပြီးတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတာပါဒီနေ့နေ့လယ်ပိုင်းမှာ TNLA ကကြောင်မဲမြို့စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ TNLA ပြောရေးဆိုခွင့်ရှိသူမျိုးသမီးက VOA ကိုအခုလိုပြောပါတယ
်ဒီနေ့ကဒီကြောင်မဲမှာရှိတဲ့ဒီမာယာနှစ်တကုန်းကိုကျွန်တော်တို့ဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တယ်ကြောင်မဲတိုက်ပွဲကဒီနေ့လယ်7:45ကနေပေါ့နော်ဒီတိုက်ပွဲကိုလက်နက်ကြီးလည်းနဲ့ကြည့်တော့မအလိုမျိုးပုံဝင်ကြမှာစင်းနေတော့ပေါ့လေ။အပြင်စကားစားတဲ့ကကုတ်ကမာစီရဟရင်တော့ပြတော့မှာမတို့တိုက်ခိုက်တာရှိတယ်။အာဒီနေ့လည်းနေ့စနေနေ့တစ်ချိန်ပြီးတော့7:00တစ်ချိန်ပေါ့လေ။ဟုတ်ကဲ့
။ကြောင်မဲတိုက်ပွဲကတော့ပြန်ကြားရေးဌာနကိုသတင်းပို့တဲ့နေ့ကင်း2:00အထိဖြစ်ပွားနေစေဖြစ်ကြောင်းဆိုပါတယ်။ကြောင်မဲနဲ့ကုတ်တွင်းကအသေးစိတ်အခြေအနေကိုတော့ညပိုင်းမှာသိနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကြောင်မဲဒေသခံတို့ကတော့စစ်ကောင်စီတပ်စခန်းဘက်ကလက်နက်ကြီးပစ်ခတ်တံတွေကြားရကြောင်းဒီလိုပစ်ခတ်တာကလည်းအဝေးကိုပစ်ခတ်နေတဲ့အတန်ဖြစ်ပြီးရင်ဆိုင်ပစ်ခတ်နေတဲ့အတန်မျိုးမကြားရကြောင်းပြောပါရယ်။နောက်ဒေသခံတို့ကတော့ကြောင်မဲခြေဆိုင်စကခတစ်ကိုဝင်ရောက်တိုက်ခိုက်ခဲ့တာရှိကြောင်းဒါဟာလည်းကြောင်မဲစကခကနေလက်နက်ကြီးပစ်ကူပေးနေတာကြောင်းနှောက်ရက်တိုက်ခိုက်တာဖြစ်ပြီးမြို့သိမ်းတိုက်ပွဲဆင်တဲ့သဘောမျိုးတော့မတွေ့ရကြောင်းပြောပါရယ်။အခုက
တော့ဝင်တိုက်ရဲဆိုတာပစ်ကူပေးပါအဲ့တော့နောက်ဆက်တဲ့သဘောပါပဲ။ကိုလိုကြီးတော့ညာကလို့လောက်ကလုံးလုံးဥပ္ပတ္တိပေါ်လင်းလို့ပြည်ချင်းလို့တော့သူနေလို့ဆိုတာတော့မဟုတ်ဘူး
။ဒီနေ့မှာတော့နမ်ခန်းနဲ့တိန်ဒီဘက်ကတိုက်ပွဲဖြစ်ပွားတဲ့သတင်းတက်လာတာမရှိကြောင်းလဲပြန်ကြားရေးတာဝန်ခံကပြောပါရယ်။ကိုကန့်ဒေတာဘက်မှာတော့ MNDA တပ်ဖွဲ့ကဒီနေ့တက်စကန်တစ်ခုကိုသိမ်းယူလိုက်တယ်လို့မနေ့ကလည်းလောက်ကင်နဲ့ချင်းချွေဟော်ကြားမှာရှိတဲ့ပါစင်ကျော်စခန်းကိုတင်ယူခဲ့ကြောင်း MNDA ပြောရေးဆိုခွင့်ရှိသူလီကြဝင်းကပြောပါရယ
်ဒီနေ့အနေနဲ့တော့ကျွန်တော်တို့ဒီကူကန်ခရိုင်ရှင်းစန်းဒေသဒီအဝါရှပန်ရွာမှာရှိတဲ့တပ်စခန်းတခုကိုကျွန်တော်တို့ထပ်မံတင်ပိုင်နိုင်ခဲ့တယ်ပေါ့ဒါဒီနေ့ရဲ့သတင်းဟုတ်ကဲ့ဒီပါစင်ကျော်ပေါ့နော်ကျွန်တော်တို့ခေါ်တဲ့စရင်စကိုတော့ကျွန်တော်တင်ပိုင်ထားနိုင်တယ်ဗ
ျပါစင်ကျော်ရွာဟာလောက်ကင်မြို့နဲ့ငားမိုင်ခန့်သာကွာဝေးပြီးလောက်ကင်မျိုးလုံးကြုံရေးအတွက်အရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်လောက်ကင်ဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့အခုလိုတုံ့ပြန်ပါတယ
်လောက်ကင်ဘက်အခြေအနေကကျွန်တော်မပြောသေးပါဘူးနော်အခြေအနေကိုပဲစောင့်ကြည့်လိုက်ပ
ါညီနောင်မမိတ်တပ်ဖွဲ့အနေနဲ့ရှမ်းမြောက်ဒေသမှာစစ်စခန်း140ကျော်နဲ့ချင်းရွှေဟော်ကွန်းလုံးနမ်ခန်းမုံကိုဖောင်းဆိုင်နဲ့ပါစင်ကျော်တို့ကိုတင်ထားကြောင်းဖောင်းဆိုင်နဲ့ပါစင်ကျော်ဟာမျိုးစစ်မရှိပေမဲ့ CA အရအချက်ချကြတဲ့နေရာတွေဖြစ်ကြောင်းပြောပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက MNDA တပ်ဖွဲ့တွေဟာနေကြားမှတ်တိုင်125အနီးရှိစစ်ရှောင်စခန်းကိုဝင်ရောက်ပစ်ခတ်တာတွေရှိခဲ့ကြောင်းဒီလ12ရက်နေ့ကပြောဆိုထားတဲ့ပုံမှာတော့လီကြာဝင်းကအခုလိုတုံ့ပြန်ထားပါတယ
်ဒါကလုံးဝမဖြစ်နိုင်ဘူးဗျာနော
်ဘာလို့ဆိုတော့ကျွန်တော်တပ်ဖွဲ့ဒီကဒီလောက်ကင်ဖက်မှာလည်းမရှိသေးဘူးအဲအဲ့ပြီးတော့အဲ့ဒီတင်းတင်းငါးမိုင်တိုင်ကိုရောက်အောင်ပြစ်နိုင်တဲ့လက်နက်ကြီးလည်းကျွန်တော်တို့မှာမရှိဘူးဗျာနော်
ကိုကန် MNDA တအောင် DNLA ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာအောက်တိုဘာ28ရက်နေ့မှာတစ်တုံညာနှစ်ကုန်စစ်စင်ရေးကို စတင်ခဲ့ပြီးစစ်စီကာလ18ရက်ကြာပြီးခဲ့တဲ့တနင်္လာနေ့မှာတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေပြန်လည်စတင်ခဲ့ပါတယ်။လောဆယ်မှာတော့စစ်ကောင်စီတပ်တွေဟာကချင်၊ကရင်၊ကယား၊ချင်း၊ရှမ်းမြောက်ဒေသ၊စကိုင်း၊မကွေး၊မန္တလေး၊ပဲခူး၊တနင်္လာကြီးစတဲ့ပြည်နယ်တွေနဲ့တိုင်းတွေမှာတိုင်းသားလက်နက်ကိုင်တွေပူးပေါင်းတိုက်ခိုက်နေတဲ့ PDF တပ်ဖွဲ့တွေနဲ့နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။
ကြောင်မင်းမျိုးအခြေဆိုင်စစ်ကောင်စီတပ်စခန်းကိုဒီနေ့နေ့ကင်းပိုင်းက TNL ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဂုတ်တွင်းဘက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုကိုဝင်းခံမောင်ကပြပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်တပ်တော် AA နဲ့စစ်ကောင်စီကြားမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တင်ပြပေးသွားပါမယ်ရခိုင်မြောက်ပိုင်းကမြို့တွေအပြင်တစ်ဆက်တည်းရှိနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်တွေမှာရခိုင်တပ်တော် AA အဖွဲ့နဲ့စစ်ကောင်စီကြားဒီကနေ့ကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ရသေးတောင်မြို့နယ်ကချင်းခါလီနေကြားဆောင်စခန်းကိုဒီကနေ့မနက်ပိုင်းမှာတိမ့်ပိုက်ရရှိခဲ့တယ်လို့ AA ပြောခွင့်ရကပြောပါတယ်ပလောဝမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတချို့ထိခိုက်သေဆုံးခဲ့တာလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်မြောက်ပိုင်းနဲ့ပလောဝကနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
မနေ့ကစတင်တိုက်ခိုက်ခဲ့တဲ့ရခိုင်မြောက်ပိုင်းရတိတောင်မြို့နယ်ကဒုံပိုက်နေကြားဆောင်စခန်းနဲ့ချင်းခါလီနေကြားဆောင်စခန်းတွေကိုရခိုင်လက်နက်ကိုင်အေအေဖွဲ့ကသိမ်းပိုက်လိုက်တာပါချင်းခါလီနေကြားဆောင်စခန်းကိုတော့ဒီကနေ့မနေ့ပိုင်းမှာသိမ်းပိုက်ရရှိခဲ့တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ်
အော်ဒုံပိုက်စခန်းကိုတော့ဒီမနေ့ကကလေးကကျွန်တော်တို့သိမ့်ပိုက်ရရှိခဲ့တယ်ဗျဆိုတော့အဲ့ဒီရဲ့ဒီနောက်ဆက်တွဲတိုက်ပွဲအနေနဲ့ဒီနေ့မနေ့မှာဒီရှင်ခါလီနေကြားဆောင်စခန်းကိုကျွန်တော်တို့သိမ့်ပိုက်ရရှိခဲ့တာဖြစ်ပါတယ်
ရခိုင်တိုက်ပွဲကမနေ့ကစတင်ခဲ့တာဖြစ်ပြီးဒီနေ့မနက်ပိုင်းမှာတော့ပလောဝမြို့နယ်မှာရှိတဲ့စစ်ကောင်စီဗျူဟာကုန်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကထိုးစစ်ဆင်နေတာဖြစ်ပြီးနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ခိုင်တုခါကပြောပါတယ
်။ဒီနေ့မနေ့ဒီအာယုံတက်ကစပြီးတော့မှပလောဝမြို့နယ်နှုံဘူးနဲ့ဒရိုင်းဗျူဟာကုန်းတွေကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကရှေမုံတိုက်ခိုက်နေတာရှိပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒီလေကြောင်းကနေဟိုဂျက်ဖိုက်တာတွေနဲ့လာရောက်ဘုံကြီးတိုက်ခိုက်နေတာတွေရှိသလိုဒီပလဲဝါရှေစိတ်ခလာ29ကလည်းပဲဟိုလက်နေကြီးတွေနဲ့ပြစ်ကူပေးနေတာရှိပါတယ်။ဟိုအခုရှင်ဒီကတော့ဒီနှစ်ဖက်တိုက်ပွဲဆက်လက်ပြီးတော့ဒါပြင်းထန်နေတော့ပဲရှိပါတယ်
ပလောဝတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေတာဖြစ်ပြီးပလောဝမြို့နယ်ကတယွန်အိုင်ကျေးရွာကိုလက်နက်ကြီးကြီးကြောက်ခဲ့တဲ့အတွက်၃ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရတာရှိနေတယ်လို့ပလောဝကတယွန်အိုင်ကျေးရွာဒေသခံတူကပြောပါတယ
်။မင်းကမင်းရဲ့ဘုံနာကျေးရွာဘုံချပစ်ခဲ့တယ်။ပြန်နေမြေရဲ့ရှစ်ပုခံကြာ။ရာတဲ့မလနေကြီးကြာတယ်လူ၃ဦးသေဆုံးလို့ပြောတယ်။အတယောက်ကတော့ပြစ်ပင်းလေးလို့ပြောတာ။တကယ်အတိုင်းငါးတဲ့မင်းလို့ရှိမှခံမကြရ။အလေးနီယောနီဒီနောက်နောက်မြောက်ကတော့ဘုရားဆက်ဖတ်လို့စံလာမယ်ရမလေးလူကမရှိလို့ဖုန်းလာလဲဆက်လို့မရတဲ့အဖြစ်နေရတယ်လို့မကန်းအမေလူကလည်းဖုန်းခေါ်လို့မဝင်အဖြစ်နေ
တယွန်အိုင်ကျေးရွာမှာတည်ဆုံသူ၃ဦးရှိတယ်လို့ဒေသခံကပြောဆိုကြပေမဲ့ကျေးရွာသားတွေအကုန်လုံးထွက်ပြေးနေကြတာကြောင့်တည်ဆုံသူတွေတဲကဒေါ်အလှမေတယောက်ကသာတည်ဆုံကြောင့်အတီးပြုတ်နိုင်သေးတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြို့တော်ဖြစ်တဲ့စစ်တွေမှာနိုဝင်ဘာ23ရက်နေ့ကစပြီးည9နာရီနောက်ပိုင်းအပြင်မထွက်ကြဖို့စစ်ကောင်စီကထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်မှာမနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းအဝင်အထွက်တွေကိုပိတ်ထားသလိုဒေသခံတွေကိုစစ်ဆေးဖမ်းဆီးနေတာတွေလည်းရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
အခုဒီခိုင်ရဲ့လက်တော်အရှင်တွေကကြတော့ဒီတိုက်ပွဲဖြစ်တဲ့ဆိုလို့နေရာဆက်ပြီးတော့ကျွန်တော်ကုန်းလိုင်းရေလည်းအခုပိတ်ထားပေါ့ဆိုတော့ဒီခိုင်ရဖြစ်တဲ့ကားလည်းပြန်ပြီးတော့မှချက်လို့မရဘူးခိုင်ကိုလာနေတဲ့ကားတွေကလည်းပြန်ပြီးတော့မှဝင်လို့မရဘူးဆိုတဲ့အနေထားမှရှိနေရပေါ့နော်ဒီအရှင်နေရာတွေမှာဆိုရင်ဒီတိုက်ပွဲမဖြစ်တဲ့နေရာတွေပါတယ်မှာဆိုရင်လည်းသူတို့ကနေပြီးတော့ဒီအရေးသားတွေကိုဖမ်းဆီးတာတွေပါတယ်ရှိတယ်ဆိုပြီးတော့မှသိရပေါ့နော်ဆိုတော့ဒီထက်အရှင်တွေကကြတော့ဒီစစ်ပေးရောဒီကုန်းလိုင်းရေတဲ့ပေါ့နော်ဒီစာဝေးနေရရှင်နေရဒီလိုရှင်ရဲ့ရှင်နေတာရောအရင်ဆုံးရတဲ့အရှင်နေမှာရှိတယ်လို့ပြောလို့ရပါရှင်ဟုတ
်မနေ့ကရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေကအရက်သားတည်ဆုံးသူ၄ဦးနဲ့ဒဏ်ရာရရှိသူ၁၀ဦးတည်းမနေ့ရှိခဲ့တာပါစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုကြီးရည်ပူပေါင်းချေမှုန်းနေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့ကမနေ့ကပြောဆိုထားပါတယ်မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီတပ်သားတွေအရာရှိတွေနေကြားဆောင်တပ်ဖွဲ့ဝင်တွေနဲ့ရဲရာရှိတွေဖမ်းဆီးရမိတာရှိတယ်လို့မနေ့ကတရက်တည်းအတွင်းစစ်ကောင်စီလက်အောက်ခံနေကြားဆောင်တပ်နဲ့ရဲစခန်း၄၀လောက်ကိုဆွန့်လွတ်ပြီးတော့ထွက်ပြေးသွားကြတာရှိတယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်လက်နက်ကိုင်အေအေအနေနဲ့တော့လက်နက်ချအငြင်းမခံသူတွေကိုဆက်လက်တိုက်ခိုက်သွားမှာဖြစ်တာကြောင့်လက်နက်ချအလင်းဝင်ကြဖို့လည်းပြောဆိုထားပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းကမြို့နယ်တွေအပြင်တစ်ဆက်တည်းရှိနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်တွေမှာရခိုင်တပ်တော် AA အဖွဲ့နဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်ဆိုတာကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့ကယားပြည်နယ်မှာတစ်လေးလုံးစစ်စင်ရေးအဖြစ်နေရာအနှံ့မှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းကိုလည်းပြောပြပေးသွားပါမယ်ကယားပြည်နယ်မှာတစ်လေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကနေဒီကနေ့အထိ၄ရက်မြောက်နေ့ဆိုလို့ရှိရင်လိုက်ကောတက္ကသိုလ်အပါအဝင်နေရာအနှံ့ပြားမှာပြင်းပြင်းထန်ထန်နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်ကရင်ဒီတပ်ပေါင်းစုတွေကလွိုက်ကော်မြို့ကိုတိုက်ခိုက်သိမ်းပိုက်နိုင်ဖို့ကြိုးစားနေတယ်လို့ကာကွယ်ရေးတပ်နဲ့မြို့ကန်တွေက VOE ကိုပြောပါတယ်တိုက်ပွဲအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရက်သား20ထပ်မင်းနဲ့တေဆုံးခဲ့ရတယ်လို့15ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်ဒီလူအခွင့်ရေးအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီသတင်းအပြည့်အစုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
နိုမာလာ14ရက်နေ့ဒီကနေ့မနက်အစောပိုင်းလောက်ကတည်းကလွိုက်ကော်မြို့ပတ်ဝန်းကျင်မှာနှစ်ဖက်တိုက်ပွဲသံတွေကိုပြင်းပြင်းထန်ထန်ကြားခဲ့ရတယ်လို့လွိုက်ကော်မြို့ကစစ်ရှောင်းအရေးအကူအညီပေးနေတဲ့တန်ကားတော်တပါးက VOA မြန်မာပိုင်းကိုမိတ်ပါတယ်
ဒီလိုလုံးဆက်တဲ့နေရာနေပိုင်းမှာတိုင်းလာဒီကြီးကြီးအခုလည်းပြစ်နေရမြို့ပတ်ပတ်စားလေဦးဖြစ်တာစိုးစောတော့ဒီတက်ကလို့ပေါ့နော်အခုဖြစ်နေတာအခုအဓိကဖြစ်နေတာတော့နတ်နတ်တော်ပန်းဒီတော်တို့နတ်နတ်တော်တို့နော်မတက်ကလို့ပေါ့နော်စောခုတို့နော်မိုင်းလုံးအောက်ခက်မိုင်းလုံးတော့မြို့ထဲမြောက်အဟိုမိုင်းရက်ပတ်ထဲမြောက်တွေအောက်ထက်တဲ့ချနေတယ်သူတို့ကလည်းမြို့အေးမြို့ပြီးလို့တော့တိုက်နေတယ်သူကလည်းမြို့အသိခံရတဲ့ဒီကလည်းပြန်ပြီးတော့မှခုခံတိုက်ခိုက်တယ်
လိုက်ကော်မျိုးကထေးငါလျာရက်ကွက်နန္နတော်ရက်ကွက်ဒေါ်ဥခုရက်ကွက်စားတဲ့စစ်ကောင်စီတပ်စခန်းရှိတဲ့နေရာအနှံ့မှာတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်ဒီကနေ့မနက်မှာတော့လိုက်ကော်တက္ကသိုလ်တဝိုက်မှာဖြစ်ပွားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေကြောင်းကိုတုံးပြီးတော့ဒီကနေ့အထိတောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့မြို့ကန်တွေက VOA မြန်မာပိုင်းကိုပြောပါတယ်စစ်ဘေးတဲ့မြို့ကန်ပြည်သူအများစုကတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့လူကတော့တရားထက်မနည်းကြန့်ရှိနေတယ်လို့လည်းပြောပါရယ်စစ်ကောင်စီဘက်ကလမ်းသွားလမ်းလာပြည်သူတွေကိုပါပစ်ခတ်နေတာမို့လို့ဘေးလွရာကိုတိမ်းရှောင်နိုင်ရေးသူတို့တပ်စခန်းအနီးတစ်ဝိုက်ကိုမဖြတ်ကျော်ရဲဘူးလို့လည်းပြောပါရယ်ကရင်နီတော်လှန်ရေးအင်အားစုတွေကလွိုက်ကော်မြို့ကိုခြိတက်လာနေတာဖြစ်ပါတယ်လက်ရှိမှာတော့လွိုက်ကော်မြို့ပတ်ဝန်းကျင်နေရာအနှံ့မှာတိုက်ပွဲပြင်းထန်နေပါတယ်တလေလုံးစစ်စင်ရေး၃ရက်မြောက်နေ့မနေ့ညနေပိုင်းအထိစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုထပ်မံသိမ်းပိုက်နိုင်တယ်လို့တလေလုံးစစ်စင်ရေးမှာပါဝင်တိုက်ခိုက်နေတဲ့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတို့ကလည်း VOA ကိုအခုလိုပြောပြပါဗျ
ခုလက်ရှိတပ်ခွဲချင်းတွေတော့ကျွန်တော်တို့ဒီလက်ကော်မှာပဲကျွန်တော်တို့တပ်ပေါင်းစုတွေဟိုတော်တော်များများလက်ကော်မှာပြီးစီတက်ကြတော့ဘောနော်မှာတပ်ခွဲပို့ဆောင်ကြတော့ဒီနေ့ကနေဝင်ချင်တဲ့စားဖြစ်တယ်ဘောနော်တပ်ခွဲတော့ရက်တိုင်းဆက်တိုက်ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီထင်းကားလျားဒီစစ်တပ်ကိန်းစခန်းလည်းကျွန်တော်တို့ပြင်လိုက်ရပြီဘောနော်နောက်ပြီးတော့တက်ကတူထင်းကားလျားနဲ့တက်ကတူကဒီတပ်စခန်းလည်းကျွန်တော်တို့မနေ့ညဒီ6နဲ့9နဲ့ဝင်ချင်တော့မှာတင်းနဲ့တင်းစီရမိပြီဘောနော်အခုတော့ကျွန်တော်တို့ဒီမြို့ထက်ထိဒါကစားထက်ထိပြီးတော့ကျွန်တော်တို့ဝင်နိုင်ဖို့တော့ဒီတော်တော်လေးကြိုးစားရရအောင်ပေါ့
တလေးလုံးပထမရက်စစ်စင်ရေးမှာတော့စစ်ကောင်စီစခန်း9ခုကိုသိမ်းပိုက်နိုင်ခဲ့ပါတယ်။၃ရက်မြောက်တဲ့နေ့မနေ့တုန်းကလည်းနောက်ထပ်စခန်း9ခုကိုသိမ်းဆီးနိုင်ခဲ့တယ်လို့ပြောပါတယ်။ဒီမော့ဆိုးမြို့နယ်စစ်ကောင်စီရဲ့ဖျားဖြူဂိတ်စခန်းကိုစစ်စင်ရေးပထမရက်မှာသိမ်းပိုက်နိုင်ခဲ့ပါတယ်။နောက်တနေ့မှာတော့စစ်ကောင်စီဘက်ကအင်အား90လောက်နဲ့ထိုးစစ်ဆင်လာခဲ့ပါတယ်။အဲဒီနောက်မှာတော့တိုက်ပွဲပြန်လည်ပြီးတော့ဖြစ်ပွားခဲ့ပါတယ်။တော်လိုက်တက်တေဘက်ကဖျားပြူဂိတ်စခန်းကိုပြန်ပြီးတော့မှသိမ်းပိုက်နိုင်ခဲ့တယ်လို့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးရမိတယ်လို့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပြပါဗျ။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ KNPP နဲ့ PDF တပ်ဖွဲ့တွေကစစ်ရေးနဲ့ဘာမှမပတ်သက်ဆိုင်တဲ့လိုက်ကော်တက္ကသိုလ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်တိုက်ခိုက်တာဖြစ်ပြီးနယ်မြေကန်လုံခြုံရေးတပ်ဖွဲ့နဲ့အပြန်အလှန်ထိတွေ့မှုဖြစ်ခဲ့ပါတယ်လို့မနေ့တုန်းကပဲသတင်းထုတ်ပြန်ပြောဆိုခဲ့ပါဗျ။မနေ့တုန်းကလိုက်ကော်မျိုးရက်ွက်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ခွဲတဲ့အတွက်အရက်သားပြည်သူ2ဦးသေဆုံးပြီးတော့5ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့လိုက်ကော်မျိုးစစ်ရှောင်းအရေးကူညီပေးနေတဲ့တန်ကားတော်တပါးက VOA ကိုမိတ်ပါတယ်
အဲဒီဆိုရကွာကအိမ်မှာမလုံးမလို့ကြတော့မင်းညာတော့ကနော်အကြတော့အိမ်မရောက်ဖွင့်ချင်းပြရတယ်အခုကမတူတူရတယ်ဟိုနိုင်စုမျိုးတွေလည်းမထွက်ရတော့ဒီတိုင်းရရတော့လေငါဦးလောက်ပဲရှိရဟိုစီရတော့ဒီမင်းမှာမရောက်ကြလားကျွန်တော်တို့မဖြစ်သေးဘူးဒီတိုင်းဖွဲ့လေသူတို့တော်တော်လေးကိုရှောင်ပြီးတော့မှထိခိုက်နေအောင်တော့လုပ်နေတယ်လို့ထင်တာလေ
လက်နက်ကြီးနဲ့လေကြောင်းတက်ခဲမှုဒဏ်ကြောင့်၃ရက်အတွင်းမှာပဲအရက်သား20ဦးထပ်မံတေဆုံးပြီးတော့15ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းကရင်လူခွေအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ထိခိုက်သေးဆုံးခဲ့ရသူတွေကတော့မိုးပြဲနဲ့လိုက်ကော်ကဒေသခံပြည်သူတွေဖြစ်တယ်လို့ပြောပါတယ်ရှင်။
ဆုံမှုပြပြခဲ့တာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်နာဆင်နေကြကဏ္ဍတွေကိုနာဆင်ရမှာပါရှင်
။ VOA American Fan ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာနဲ့ရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA American အတန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်အတန်လွှင့်ပေးနေတာပါအခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြယူကရိန်းမြန်မာရေးမြန်မာနိုင်အမေရိကန်နိုင်ငံရေးကဘာတလောက်ခီးသွားကြောင်းသတင်းဆောင်မတွေကိုမတင်ဆက်ခင်မှာမြေကြီးဩဇာအစီအစဉ်ကိုစတင်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်အာဏာသိမ်းပြီးနောက်ရရလက်နက်ဆွဲကင်ပြီးခုခံကြတဲ့တဲမှာအထက်အညာဒေသကတောင်သူလေသမားတူကြီးရဲ့အခန်းကဏ္ဍကအဓိကနေရာမှာရှိနေပါတယ်ဒီအကြောင်းလေးလာထားတဲ့ကိုခွင်မောင်စိုးမင်းကအခုလိုပဲစူးစီးတင်ဆက်ထားပါတယ်ရှင်
27ဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်ဂျပန်အတွက်တနိုင်ငံလုံးနီးပါးစစ်အာဏာရှင်စနစ်ကိုငြိမ်းငြိမ်းချမ်းချမ်းကန့်ကွက်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်လူထုကလည်းကိုနီကိုဟန်နဲ့ပြန်လည်ခုခံတာတွေရှိခဲ့ကြပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာဆိုရင်ချင်းလူငယ်တချို့ကိုနယ်မြေကန်စစ်ကောင်စီတပ်ကဖမ်းဆီးခဲ့တာကိုမြို့ကန်လူထုကမခံမရဖြစ်ပြီးနောက်ဆုံးမှာရိုးရာအမဲလိုက်တူမီလက်နက်တွေနဲ့ခုခံတိုက်ခိုက်ခဲ့တာကစတင်ခဲ့ကြပါတယ်။နယ်မြေကျွမ်းကျင်မှုကိုအသုံးချပြီးချင်းတိုင်းရင်းသားတွေကစစ်ကောင်စီကားရန်ကိုတောင်တိုက်ခိုက်သိမ်းပိုက်နိုင်ပြီးလက်နက်တွေအများအပြားရရှိကာလက်နက်ကင်တပ်ဖွဲ့အဖြစ်ချက်ချင်းဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီနောက်သဂိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်အနောက်ဘက်ကံပေကကဏီမြို့နယ်မှာလဲဒေသခံတောင်သူလယ်သမားတွေကတူမီသနတ်တွေကိုချင်းတောင်တက်ဝယ်ယူကိုတိုင်လဲလှုပ်ပြီးစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်ခဲ့ကြပါတယ်။စက်တိုက်ဆိုသလိုသဂိုင်းတိုင်းအတွင်းကရင်းမာပင်ပလဲဆလင်းကြီးဒေသကတောင်သူလယ်သမားတွေကလဲတူမီသနတ်တွေအပါအဝင်ရရလက်နက်တွေစွဲကင်ပြီးရဲတပ်ဖွဲ့စစ်ကောင်စီတပ်တွေကိုပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြပါတယ်။အဲ့ဒီအချိန်ထိမူလားရှိပြီးသားလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေဟာလူမှုစန္ဒပြပွဲကိုအပြစ်အဝါထောက်ခံခဲ့ကြပေမဲ့အပြစ်ရသဘောတူညီချက်တွေနားလည်မှုတွေနဲ့ညှိနေကစစ်ကောင်စီကိုတုံ့ပြန်တိုက်ခိုက်တာမတွေ့ရပါဘူး။မကွေးစကိုင်းနဲ့မန္တလေးတိုင်းအထက်အညာဒေသတွေမှာကျေးလက်တောင်သူလယ်သမားတွေကစစ်ကောင်စီကိုလက်နက်ကင်ခုခံပြီးနောက်ပိုင်းမှာအဲ့ဒီအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကင်တချို့ကလည်းစစ်ကောင်စီကိုပြန်လည်တိုက်ခိုက်လာခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီကလည်းအညာကျေးလက်ဒေသကကျေးရွာတွေကိုရွာလုံးကျွမီးရှို့တာတွေအစုလိုက်အပြုံလိုက်တပ်ဖြတ်ပြတာတွေနဲ့လေကြောင်းအင်အားသုံးတိုက်ခိုက်တာတွေအထိလုပ်ပြခဲ့ပါတယ်။ဒါပေမဲ့လည်းအညာဒေသကတောင်သူလယ်သမားတွေရဲ့လက်နက်ကင်ခုခံမှုတွေဟာပိုပြီးတောင်မှခိုင်မာလာတယ်လို့အခုအခါပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှဦးဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးရွေးကောက်ကန်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပါတယ
်ကျွန်တော်တို့ဒီအညာဒေသတောင်သူသမားတွေကဒီတဘာဝအပြင်ကိုအေးစေးနေတယ်အမနဲ့လင်းလာရင်နှွားကျွေးမယ်ကြတော့တော့မယ်တိနန်နေပေါ်လာရဲ့ရောင်းချပြီးတော့အလူတန်းနေပေးပေါ့နော်အဲ့ဒီလူအေးဆေးနေတဲ့သူတွေပေါ့နိုင်ငံရေးတော်အရဆိုတာလဲဒီတအားကြီးစကားထက်တန်တဲ့သူတွေတော့မဟုတ်ဘူးတိုးတော်လည်းပဲဒီနေ့မြန်မာနိုင်ငံဖြစ်နေတဲ့အခြေအနေကအဲ့ဒီအပြစ်မဲ့တဲ့တောင်သူတွေပေါ့အိမ်တွေမိရှုတယ်အိမ်ဖြစ်စီးတယ်ဇွာတွေကိုပြစ်မှတ်တစ်ခုအနေနဲ့စည်ပြစ်မှတ်တစ်ခုအနေနဲ့ဖြစ်စီးတာတွေဒီလုံးဝပဲမခံမရနိုင်လို့တောင်သူအများစုကနေပြီးတော့ဒီထွက်ပြီးတော့တော်လန်ကြတာပေါ့အထူးသဖြင့်ကျွန်တော်တို့အညာရေသားမှာတော်လန်ရေးဆိုတာကကိုယ့်ရဲ့ကျင်လျာဘဝနဲ့ဘာမှမဆိုင်တိုးတော်လည်းပဲမတရားတာနဲ့ရင်ဆိုင်လာတဲ့အခါကျတော့တောင်သူတွေအားလုံးကလည်းမခံမရနိုင်ဖြစ်တာပေါ့လေတဲ့ညာကတောင်သူသမားတွေကိုယ်တိုင်၌ကဓမ္မနဲ့အဓမ္မကိုခွဲခြားတတ်လာတယ်ဒီမိုကရေစီနဲ့အာဏာရှင်စနစ်ကိုခွဲခြားတတ်လာတယ်ရက်တည်မှုယုံကြည်မှုတွေခိုင်မာလာတော့မနေ့လင်းနာနဲ့ဘေးဝါကိုမိစုသူကြီးအိမ်ကြီးတစ်လုံးမှမကြံတော့ဘူးဒါနေတိုင်းကြားနေရပါတယ်ဂျွာလုံးမီးလောင်ခံရလို့ကျွတ်သွားတဲ့ရွာနောက်ဆုတ်သွားမယ်တော့မထင်နဲ့နော်ရှေ့တိုးပြီးတော့ဒီဒေါ်လာရေးကိုဆက်လုံပါဘူးယုံကြည်ချက်တွေခိုင်မာလာတော့အောင်ရမယ်ဆိုတဲ့စိတ်ဓာတ်ကတစ်ချက်ချယုံကြည်ပြီးသားယုံကြည်တဲ့အတွက်လည်းနောက်မဆုတ်တမ်းဒီဒေါ်လာရေးကိုဆင်နွှဲနေတာဖြစ်တယ်
စစ်ကောင်စီကလည်းအညာဒေသကကြေးရွာတွေကိုမိတင်ရှို့ယုံတာမကသီးနှံဆိုင်ခင်းတွေကိုဖျက်ဆီးတာစပားကြီးပါဝင်သီးနှံတိုးလောင်တာတွေကိုပါဖျက်ဆီးပြီးတောင်သူလယ်သမားတွေရဲ့ဘဝကိုရိုက်ချိုးခဲ့ပါတယ် အဲ့ဒီလိုနဲ့တောင်သူလက်သမားတွေကိုယ်တိုင်လက်နက်ကင်ခုခံသူတွေဖြစ်သွားကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေမိမိတို့ခြေရွာတွေကိုဝင်ရောက်လာရင်လည်းအခန့်ကျွေးမွေးကူညီကြတာတွေလုပ်ကြပါတယ်ဒါအပြင်တခြားခြေရွာတွေကထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေလာရောက်ကိုလိုရင်လည်းလက်ခံကူညီကြတယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့စကိုင်းတိုင်းရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ
်အဲ့ဒီဇွာတွေကတောင်သူလယ်သမားတွေကစစ်ဘေးရှောင်ပဲဖြစ်ဖြစ်တော်လိုင်းသမားတွေပဲဖြစ်ဖြစ်ကျွေးနိုင်တဲ့စေတနာတီတောင်သူလယ်သမားတွေမှာအပြည့်ရှိပါလူပေါင်း300လာလား200လာလား100လာလားရုံနဲ့အဲ့ဒီဇွာကိုကောက်ရောက်ရောက်လာခဲ့လိုက်တိတ်ထမင်းတို့တစ်ထုပ်နှစ်ထုပ်သုံးထုပ်အဲတနိုင်တဲ့ဘက်ကနေပြီးတော့ဝိုင်းဝန်းကူညီကြတာအားတက်စရာကောင်းဒီအရာဒေသပြည်သူတွေကမမှုဘူးရဲ့တောင်သူလူတောင်သူလယ်သမားတွေကမမှုအဲဒါတော့လက်တွေ့ဖြစ်နေလို့ပဲဒီလိုပဲရက်တီနိုင်တာပေါ့ဗျာဒီလောက်များတဲ့တော်လိုင်းရဲ့အင်အားစုတွေဒါပေမဲ့အဲ့ဒီအတွက်ဘယ်သူမှညီးတွားမနေဘယ်နိုင်ငံရဲ့အကူအညီမှလက်ဝါးဖြတ်ပြီးတော့မျှောမနေဘူးဗျမျှောနေလေလာမှမလာတာဘူးဗျမလာတော့ကို့ရှိတဲ့ခွန်အားတဲ့အဲစံတပီရှိတဲ့လူကစံတပီအဲစံတကောင်းတက်နိုင်တဲ့လူကစံတကောင်းပေါ့ပဲဒီချင်မောင်ရွက်ကစွန်းရွက်ဘူးဒီအဲဒါမျိုးတွေတက်နိုင်တဲ့သူတွေလည်းဒါမျိုးတွေကြရနေရဘူးအလွန်အသီးသီးရနေဘူးတော်လိုင်းကြီးမှာပါဝင်နေကြ
တကယ်တော့အညာဒေသကတောင်သူလယ်သမားတွေဟာလက်နက်ကင်ခုခံမှုအစာပိုင်းမှာခင်မီလက်နက်ရဲလို့မဲမဲရရမရှိစစ်ပညာဆိုတာဘာမှမသိဘဲနဲ့စစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုတွေကိုခုခံကြရတာဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတဆင့်လက်နက်နဲ့စစ်ပညာအကူအညီရကြတာကိုယ်တိုင်လည်းတီးနှံပေါ်ချိန်မှာလက်နက်ကိုစုပေါင်းဝယ်ယူကြတာစတာတွေနဲ့စစ်ကောင်စီတပ်တွေကိုစန့်ကျင်ခဲ့ကြပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအညာဒေသကိုဖြတ်သွားရင်လည်းကျေးရွာတွေကရိတ်ခါတွေထောက်ပံ့တာကအစလိုလေသေးမရှိအောင်ကူညီကြတယ်လို့ပြောပါတယ်အဲ့ဒီလိုအနေထားတွေဟာအညာမြေပြန့်ကတောင်သူလယ်သမားတွေအနေနဲ့ဆေးရနာရှင်အဆက်ဆက်နှစ်ပေါင်းများစွာဖိနှိပ်ထားတဲ့တိုင်းရင်းသားတွေရဲ့ဘဝကိုနားလည်ပြီးဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောတရားတွေကိုသိမြင်လာကြပြီလို့လည်းစကိုင်းတိုင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပဲပြောပါတယ်
ကျွန်တော်တို့ဒီအညာဒီသားတောင်သူလယ်သမားတွေကအခုမှခံရတာဟိုနှစ်ပေါင်း60 80လောက်ရွာမီးစုဘုံကျဲဒါတတိုင်းသားတွေညာဒီသားပြည်သူတွေသိရှိနားလည်လာတယ်သူတို့ရဲ့ဆင်းရဲဒုက္ခတွေသူတို့ရဲ့ပြိဒေဝတွေကိုကျင်းစားတတ်လာတယ်သူတို့ခံကြလို့တောင်ခုခုခံစားရတယ်သူတို့လည်းနှစ်ပေါင်းအကြာကြီးခံစားမှာပဲဒါတွေကိုနားလည်လာတယ်ဆိုတဲ့ဒီမိုကရေစီရဲ့သဘောတရားတွေကိုဒီအညာဒီသားတောင်သူတွေပို့ပြီးတော့သိရှိနားလည်လာအဲ့ဒီစာနာစိတ်တွေကြောင့်ပဲဒီတိုင်းရင်းသားတွေတော်တော်များများကချစ်ချစ်ခင်ခင်နဲ့လူကောင်းဘလောက်နဲ့စကိုင်းတိုင်းတွေကိုပဲဖြတ်သွားသွားအဲ့ဒီလူအဲ့ဒီပုံကူတွေလည်းကျမကြီးမကောင်းတာအစစာနာရေးခါအစပေါ့နော်လွိလွိထွေးထွေးနဲ့တို့ရခီးကိုကလုံးမတီစိုးမကြီးအောင်အကျိုးဆောင်ပေးကြတာဒါတိုင်းရင်းသားတွေအပေါ်မှာအများကြီးနားလည်လာတယ်နော်လက်တွေ့ခံစားလာရတဲ့ခံစားချက်တွေကြောင့်နှစ်ပေါင်း60 80လောက်ခံခဲ့ရတဲ့တိုင်းရင်းသားတွေအပေါ်မှာကိုချင်းစာစိတ်တွေအများကြီးပေါ်ပေါက်လာတယ်အတူတူရုန်းကြမယ်ဆိုတဲ့စိတ်ဓာတ်တွေပို့ပြီးတော့မွေးလာတယ်
တောင်သူလယ်သမားတွေအနေနဲ့လက်နက်ကင်ပြီးမတရားတဲ့အုပ်ချုပ်သူတွေကိုဆန့်ကျင်ကြတာဟာတမိုင်းမှာလည်းအခိုင်အမာရှိခဲ့ကြပြီးဖြစ်ပါတယ်။1930ခုနှစ်မှာကမ္ဘာစီးပွားပြက်ကပ်ရိုက်ခတ်ပြီးမြန်မာနိုင်ငံကတောင်သူလယ်သမားတွေဘဝကျက်တဲလာတဲ့အချိန်အခါမှာဆိုရင်ဖိနှိပ်တဲ့နေချက်အင်္ဂလိပ်အစိုးရကိုဆရာဆန်ဦးဆောင်ပြီးလက်နက်ကင်ပုံကန်ခဲ့တာအားလုံးသိပြီးဖြစ်ပါတယ်။ဆရာနာရှင်အဆက်ဆက်ဟာလဲတောင်သူလယ်သမားတွေရဲ့အရေးပါတဲ့အခမ်းကဏ္ဍကိုကောင်းကောင်းသိတဲ့အတွက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိန်းနဲ့1962ခုနှစ်မတ်လ2ရက်နေ့ကိုတောင်မှတောင်သူလယ်သမားနေဆိုပြီးသတ်မှတ်ခဲ့ပါတယ်ဒါပေမဲ့လက်တွေ့မှာတော့တောင်သူလယ်သမားတွေကိုဖိနှိပ်ခဲ့တာဟာဆိုရင်ဆရာနာရှင်အဆက်ဆက်ဖြစ်ပါတယ်ဒါကြောင့်အခုအခါမှာတော့အညာဒေသကတောင်သူလယ်သမားတွေဟာရရက်ဆက်ဆက်ဖိနှိပ်တဲ့စစ်ကောင်စီကိုလက်နက်ကင်ခုခံတိုက်ခိုက်နေတာဟာအချိန်ကောင်းပြီးအခြေခိုင်းနေပြီဖြစ်ပါတယ်ခင်ဗျာ
ဆရာနာရှင်ကိုရလက်နဲ့ဆွဲကင်ပြီးတော်လှန်ခဲ့ကြတဲ့တောင်သူလေသမားတွေအကြောင်းကိုကိုခွင်မောင်စိုးမင်းကစူးစီးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့ယူကရိန်းမြန်မာအရေးကိုပြောပါမယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ပွဲဆင်နွှဲခဲ့တဲ့အချိန်မှာနိုင်ငံတကာမှာရောက်ရှိနေကြတဲ့ယူကရိန်းနိုင်ငံသားတွေဟာအမိနိုင်ငံကိုပြန်လာပြီးတော့တတ်နိုင်တဲ့ဘက်ကနေကြာရာတာဝန်ကိုထမ်းဆောင်ခဲ့ကြပါတယ်ဒီလိုပဲမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်ကနေလွတ်မြောက်ရေးအတွက်လည်းနိုင်ငံတကာကိုရောက်နေတဲ့လူငယ်တွေဟာနေဆက်ကိုဖျက်ချော်ပြီးတော့တော်လှန်ရေးနယ်မြေထဲမှာစစ်ဘေးရှောင်တဲ့တော်လှန်ရေးတပ်ဖွဲ့တွေကိုကူညီဖို့အတွက်ပြန်လာကြတာကိုတွေ့ရပါတယ်ယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာကတင်ဆက်ပေးထားပါတယ်ရှင
်ရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲ ဆင်နွှဲလိုက်တဲ့အချိန်မှာပဲတခြားနိုင်ငံမှာရောက်နေကြတဲ့ယူကရိန်းနိုင်ငံသားအမျိုးသမီးအမျိုးသားမယွေနိုင်ငံတာဝန်ကိုထမ်းဆောင်ဖို့အတွက်ငွေကြေးနဲ့လူအင်အားလက်နက်အင်အားတွေနဲ့ပြန်လာပြီးတော့ယူကရိန်းရဲ့တိုက်ပွဲတွေထဲမှာပါဝင်နေကြပါတယ်အဲ့လိုပဲမြန်မာပြည်သွင်းမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေထဲမှာစစ်အစိုးရကိုတော်လှန်ဖို့အတွက်ပြည်ပနိုင်ငံတွေမှာနေထိုင်တဲ့မြန်မာနယ်ပွားလူငယ်တွေကလည်းနေဆက်ကိုဖျက်ချော်ပြီးတော့စေတနာဝန်ထမ်းအနေနဲ့လာရောက်ကူညီပေးနေသူတချို့လည်းရှိနေခဲ့ပါတယ်ဒီလိုလူတွေထဲမှာကရင်ပြည်နယ်ကော်တူးလီနယ်မြေလို့ခေါ်တဲ့မာနယ်ပလော့ဒေသရဲ့စစ်ပွဲတွေကြောင့်မှာမွေးဖွားချီးပြင်းခဲ့ပြီးတော့အခုလက်ရှိနော်ဝေနိုင်ငံသားခံယူထားတဲ့ကရင်လူငယ်သူကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
အဒူအဘဘဲခုဒီလေ
တော့ I am born in Manipur so which is we address it as Kothule you know
ကျွန်တော်ကမာနေပလောဒေသမှာမူဖွားခဲ့သူတယောက်ပါနေနေရာကတော့ကရင်တော်လိုင်းရေကော်တူလေးထင်းချုံနယ်မြေလို့သတ်မှတ်ထားတဲ့နေရာဖြစ်ပါတယ်ဒူတော်တော်များများသိတာကတော့ကရင်ပြည်နယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ခွန်ယူစွာနဲ့ကော်တူလေးနယ်မြေလို့ပဲခေါ်ကြပါတယ်ကျွန်တော်တို့ဟာစစ်အုပ်စုကိုတိုက်ထုတ်နေတာ1948ခုနှစ်ထဲကဖြစ်ပါတယ်အဲ့ဒီချိန်ကနေပြီးတော့ဒီနေ့ထိစစ်မီးတွေကငြိမ်းမသွားခဲ့သေးပါဘူးအကြဆုံးသောပြည်ရင်းစစ်လို့ခေါ်ကြတာပေါ့ကျွန်တော်ဟာဒီတော်လန်ရေးနယ်မြေထဲမှာမွေးဖွားလာသူတစ်ယောက်ဖြစ်ပါတယ်ဒါကြောင့်တော်လန်ရေးစိတ်ဝိညာဉ်တွေဟာကျွန်တော်မှာအမြဲတမ်းတွယ်ကပ်နေသေးဖြစ်ပါတယ်ကျွန်တော်ခံယူချက်ကတော့ကျွန်တော်တို့လူမျိုးငြိမ်းချမ်းမှုတွေမရမချင်းဘယ်နေရာပဲရောက်ရောက်ဘယ်မှာပဲနေနေဘယ်လိုစည်းစိမ်တွေပဲပိုင်ဆိုင်နေပါစေဒီတော်လန်ရေးနယ်မြေထဲကိုကျွန်တော်ပြန်လာမှာပါပဲဒါကတော့ကျွန်တော်ရဲ့တာဝန်ယူမှုတစ်ခုလို့ဖြစ်နေခဲ့တာပါဒီနယ်မြေထဲကိုပြန်သွားဖို့နဲ့ဒုက္ခရောက်နေတဲ့ကျွန်တော်တို့လူမျိုးတွေကိုကူညီဖို့ကကျွန်တော်အတွက်အရေးကြီးပါတယ်ကျွန်တော်နဲ့ကျွန်တော်မိတ်ဆွေတငယ်ချင်းတွေဒီနယ်မြေတဲကိုတွားရောက်ရတဲ့အကြောင်းရင်းကတော့လူသားချင်းစာနာမှုအထောက်အပံ့တွေကိုပေးဖို့ပါအဓိကကတော့လိုအပ်တဲ့အသုံးဆောင်တွေအစားအသောက်အဝတ်အစားနဲ့မိုးတံခံနိုင်ဖို့အကာအကွယ်ပစ္စည်းတွေကိုကူညီပေးပါတယ်ပြီးတော့ပညာရေးအတွက်လိုအပ်တဲ့ကွန်ပျူတာတွေပရင်တာတွေနဲ့တောထဲမှာလျှက်စင်ပြီးအသုံးပြုဖို့အတွက်ဆိုလာစနစ်တွေကိုပါတပ်ဆင်ပေးပါတယ်အဲ့ဒါတွေရှိမှပဲသူတို့တွေတောထဲမှာပညာသင်ကြားနိုင်မှာဖြစ်ပါတယ်ပြီးတော့ဗမာကရင်ရခိုင်စတဲ့ကျွန်တော်တို့ညီကိုတွေနဲ့စစ်မျက်နှာပြင်မှာသူတို့ဘလို့အခက်ခဲမျိုးကြော်ဖြတ်နေရလဲဆိုတာကိုတွေ့မြင်နိုင်ဖို့အတွက်အတူတူသွားဖြစ်ကြတာပါဒီလိုကာလမှာမြန်မာလူငယ်တွေဟာအရာအားလုံးကိုပေးဆက်ပြီးတော့မြို့ပြကနေတောင်မှလာပြီးတိုက်ပွဲဝင်နေကြပါတယ်သူတို့တွေဟာမျိုးလင့်ချက်နဲ့ကောင်းမွန်တဲ့အနာဂတ်ရှိကြသူတွေပါကျွန်တော်သူတို့နဲ့ရှေ့တန်းသွားချိန်မှာသူတို့စီကနေခက်ခဲကြမ်းတမ်းတဲ့အခြေအနေကိုကြော်ဖြတ်နေရတယ်လို့တစ်ဖက်မှာလည်းမကောင်းဆိုးဝါးစစ်တပ်ကိုအတူတကွတိုက်ထုတ်ဖို့စိတ်ဓာတ်ပြင်းပြနေတာကိုလည်းတွေ့မြင်ခဲ့ရပါတယ်အရင်တုန်းကလိုသူပမာငါးရခိုင်တက်တက်ခွဲခြားနေတာမဟုတ်ပဲနဲ့လူတို့ကပူပေါင်းတိုက်ပွဲဝင်နေကြပြီးတော့တလန်းနဲ့ရှောင်နေကြတာပါကျွန်တော်ရုရှားနဲ့ယူကရိန်းစစ်ပွဲအကြောင်းကိုအရင်ကြီးသိတဲ့အထက်မှမပါပါဘူးဒါပေမဲ့လို့ယူကရိန်းစစ်ပွဲဟာနိုင်ငံတကာကူညီတွေအများကြီးရနေတာကိုတော့သိပါတယ်ယူကရိန်းနိုင်ငံသားတွေကြီးပဲမဟုတ်ပါဘူးနိုင်ငံတကာကလူတွေတော်မှယူကရိန်းတဲကိုသွားပြီးတော့ဝိုင်းတိုက်ပေးနေတဲ့သူတွေရှိပါတယ်ပြီးတော့ငွေရေးကြေးရေးနဲ့ကာကွယ်ရေးပစ္စည်းတွေကအစားကူညီပေးနေကြပါတယ်ကျွန်တော်တူဦးတဲ့အမြင်ကတော့တခြားနိုင်ငံတွေကလူတွေစီကနေအကူအညီတွေမမျှော်လင့်ပါဘူးကျွန်တော်လုပ်နေတဲ့အပိုင်းကိုကျွန်တော်လုပ်ပါတယ်ဥပမာကျွန်တော်ကလူ၁၀ယောက်အတွက်သတင်းစကားပားလိုက်မယ်ဆိုရင်အဲ၁၀ယောက်ကကျွန်တော်နဲ့ပူးပေါင်းပြီးတော့ဝိုင်းဝန်းဆောင်ရွက်ကြပါလိမ့်မယ်ဥပမာပေးရရင်တော့ snowball နှင်းဘောလုံးလိုပေါ့လိမ့်လေကြီးလေလိမ့်လေကြီးလေပါပဲအဲ့လိုကျွန်တော်လှုပ်ဆောင်စီရင်လို့ရရင်ကျွန်တော်ဂျင်းတ်ပါပဲယူကရိန်းနဲ့အခြေအနေမတူညီတာကိုလည်းကျွန်တော်သိပါတယ်ယူကရိန်းလူမျိုးနိုင်ငံတကာကစစ်မှုထမ်းကျင်သူတွေယူကရိန်းကိုလက်နက်တယ်လာလို့ရပြီမဲ့ကျွန်တော်တို့အနေနဲ့ကသူတို့လူမျိုးလုပ်မယ်ဆိုရင်ပထမဆုံးရင်ဆိုင်ရမှာကထိုင်းနိုင်ငံပါကျွန်တော်ထိုင်းနဲ့မြန်မာနှစ်နိုင်ငံအခြေအနေကိုအများကြီးမသိပါဘူးဒါပေမဲ့အဲ့ဒီနှစ်နိုင်ငံဟာမိဖက်အနေနဲ့ပူးရဲလှုပ်ဆောင်နေတယ်လို့တော့ယုံကြည်ပါတယ်ကျွန်တော်တို့နိုင်ငံကူးပြီးတော့ကာကွယ်ပစ္စည်းတွေတည်ဖို့ဆိုတာကတော့ပြဿနာရှိပါတယ်ဒီစစ်ပွဲကကျွန်တော်တို့အတွက်နှစ်ပေါင်း80ကျော်ဖြတ်တန်းလာရတဲ့ဆိုပေမဲ့ဒီစကားတော့တနင်္ဂနွေလုံးမှာရှိတဲ့လူတွေအားလုံးဒီအာဏာသိမ်းတာရဲ့အကျိုးဆက်တွေကိုခံစားနေရတယ်ဆိုတော့ကျွန်တော်သိပါတယ်အခုကျွန်တော်ပြောမှာကလူတိုင်းအတွက်နဝင်မချိုးပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ကလူတစ်မျိုးပါကျွန်တော်တို့ကိုတနာပါလာပြီးကဲပါကူညီပေးပါယူကရိန်းကိုကြာကူညီပြီးငါတို့ကိုဘာလို့မကူတာလဲဆိုပြီးတော့ပြောနေဖို့မလိုပါဘူးဘယ်သူမှလည်းဂရုစိုက်နေမှာမဟုတ်ပါဘူးအဲ့လိုစိတ်တွေကိုဖျောက်ပြီးတော့စဉ်းစားမှာကကျွန်တော်တို့ဟာကိုချရောက်ပေါ်ကိုယက်တီကြပါပြီးတော့ကျွန်တော်တို့ရဲ့အရင်မြင့်ဖြစ်တဲ့အုံနောက်နဲ့နှလုံးသားကိုအသုံးချရပါမယ် ဒီကကတော့ကျွန်တော်တို့တိုင်းသားစီတော့ညီညွတ်မှုနဲ့ပူးပေါင်းလှုပ်ဆောင်မှုပါပဲကျွန်တော်အခုခေတ်ဒေါ်လာကြီးလုပ်နေတဲ့လူငယ်တွေအပေါ်မှာယုံကြည်မှုရှိပါတယ်ပုံလင်းလင်းပြောရရင်လွန်ခဲ့တဲ့3-4နှစ်လောက်ကဆိုရင်ကျွန်တော်တို့ကိုယုံကြည်မှုမရှိပါဘူးကျွန်တော်ယုံကြည်တာကကျွန်တော်တို့ကော်တူလေးနေမြေကိုကျွန်တော်တို့ကလွဲပြီးတော့ဘယ်သူမှမထိန်းချုပ်နိုင်ပါဘူးနောက်ပိုင်းမှာတော့တိုင်းသားလက်နက်ကင်တွေဟာအာနာရှင်စစ်တပ်ကိုတွန်းလှန်ပြီးတော့သူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တော်လန်နေတဲ့အခြေအနေကိုပို့ပြီးတော့ကျွန်တော်ယုံလာပါတယ်။ဒါပေမဲ့အတူတကွလက်တွဲလှုပ်ဆောင်ပြီးတော့အားကောင်းပြီးတကယ်ငြင်းချမ်းတဲ့နယ်မြေတွေမှာအတူရှင်တွဲနေထိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အဲ့လိုပူပေါင်းပြီးတော့အာဏာရှင်စစ်တပ်ကိုအတူတိုက်ထုတ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာမှတန်တရားဖြစ်စရာလည်းမလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်အခုဖြစ်နေတဲ့တိုက်ပွဲမှာတွားပြီးတော့မြင်ရတာကတော့လူငယ်ခေါင်းဆောင်တွေကတိုက်ပွဲတွေမှာဥဆောင်ပြီးတော့တွန်းလှန်နေကြပါတယ်။ခေါင်းဆောင်မှုလွဲပြောင်းပြရတဲ့ပုံစံတွေဟာတကယ့်ကိုစနစ်ကျပါတယ်။သူတို့တွေဟာထူးချွန်နေမကဘူးရဲရင်ပါလေ။သူတို့လိုချင်တာကိုရအောင်ယူတတ်ကြပါလေ။ကျွန်တော်တို့အနေနဲ့ဘယ်တော့မှရှုံးတဲ့ဘက်မှာမရှိပါဘူး။တနက်ကင်ပြီးတိုက်တာကတော့90ရာခိုင်နှုန်းလောက်ပဲထား။ကျန်တဲ့90ရာခိုင်နှုန်းလောက်ကအုံနောက်နဲ့ဆုံးဖြတ်ပြီးတော့နှလုံးသားနဲ့တိုက်ပွဲဝင်ဖို့ပါ။ဒီလိုပဲရှေ့ဆက်ပြီးတော့အချိန်နည်းငယ်ကြာကြာနဲ့ပြင်းပြင်းထန်ထန်ဆက်သွားနိုင်မယ်ဆိုရင်မကြပါဘူး။ကျွန်တော်တို့ဘန်းတိုင်ကိုရောက်လိမ့်မယ်လို့ယုံကြည်ပါတယ
်။And I think our goal is not that far, you know, to achieve.
ဒါကတော့နော်ဝေနိုင်ငံသားကရင်လူငယ်ဝါကသူ့ရဲ့ပြည်တော်ပြန်ပြီးတော်လှန်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့စေတနာ့ဝန်ထမ်းလှုပ်ဆောင်နေတာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီစီစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ဒါကတော့နိုင်ငံတကာရောက်နေတဲ့မြန်မာလူငယ်တွေစစ်အာဏာရှင်ကိုတော်လှန်ဖို့အတွက်နေဆက်ဖြတ်ကျော်ပြီးတော့ပြန်လာတဲ့အကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာကပြောပြပေးသွားတာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ရမယ်အလှည့်ပါဟားမတ်စ်တွေကိုအပီးတိုင်ချိန်မုံပြီးသွားတဲ့အထိဂါဇာကိုထိုးစစ်ဆင်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကပြောထားပေးမယ်လေအခုအခါမှာတော့အောက်တိုဘာ9ရက်နေ့ကဟားမတ်စ်တွေဖမ်းဆီးသွားတဲ့ဒဇာကန်200လောက်ပြန်လွှတ်ပေးမယ့်အစီအစဉ်တွေအတွက်ညှိနှိုင်းနေဆိုတာမျိုးကိုနက်တန်ယာဟုကတနင်္ဂနွေနေ့ကပြောပါတယ် VOA သတင်းတောက် Veronica Belderes Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ရှင်
ဆော်ဒီအာရေဗီယာမှာကျင်းပတဲ့အာရဗ်ခေါင်းဆောင်တွေရဲ့အရေးပေါ်စည်းဝေးကနေဂါဇာကိုထိုးစစ်ဆင်နေတဲ့အစ္စရေးအပေါ်ပြင်းပြင်းထန်ထန်ရှုတ်ချပါရယ်အမေရိကန်ကတော့သူတို့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုလိုထပ်လောင်းပြောဆိုပါရယ
် We believe in the importance
စစ်ပွဲဥပဒေသားရဲ့အရေးကြီးပုံကိုကျွန်တော်တို့အလေးထားယုံကြည်ပါရယ်အရက်သားတွေကိုအကာအကွယ်ပေးဖို့လုံနိုင်တာတွေအားလုံးလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာအစ္စရေးအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ထုတ်ဆန့်ကျင်ဖို့အခွင့်အရေးရှိပြီးသူတို့နောက်ကနေကျွန်တော်တို့ကလည်းဆက်လက်ရည်တည်သွားမှာပါ
ဂါဇာမှာပါလက်စတိုင်းအများအပြားတည်ဆုံနေဆိုတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မေးမြန်းရမှာအစ္စရေးဝန်ကြီးချုပ်ကအခုလိုပြောပါတယ
် I think any civilian loss
အရက်သားတွေထိခိုက်တည်ဆုံနေဆိုတဲ့ကိစ္စဟာကြေကွဲစရာဖြစ်ရပါဒါပေမဲ့အဲ့ဒီအရက်သားတွေဂါဇာကထွက်မသွားရဘူးဆိုပြီးတနက်နေ့ချိန်တားဆီးထားတဲ့ Hamas တွေကိုပဲလုံးလုံးလျလျအပြစ်တင်သင့်ပါတယ် NLK နဲ့ဒေတာအဖြစ်ကျွန်တော်တို့သတ်မှတ်ထားတဲ့နေရာတွေမှာရောတခြားနေရာတွေမှာပါသူတို့ကစိတ်ထင်တိုင်းရန်ကားနေတာပါ။
အောက်တိုဘာ9ရက်နေ့ကဟမတ်တွေဖမ်းဆီးသွားတဲ့ဒဇာဂန်တွေပြန်လွတ်လာအောင်ကြိုးပမ်းနေတယ်လို့လည်းအစ္စရေးဘက်ကပြောရတယ်
extraordinary work that the idea is doing
what do you get the yago ne patat bi israel sit tak ga hamas khong saung bai go phia pe ni ba de de gel lo da chanarou yi man jet aung mi me so yin chanarou chin nya twa ma ba
အခုစစ်ပွဲပြီးဆုံးသွားတဲ့အခါမှာဂါဇာဒေသလုံခြုံရေးနဲ့ပတ်သက်ပြီးအစ္စရေးကတာဝန်ယူသွားမှာပါဒါပေမဲ့လည်းအုပ်ချုပ်ရေးဘိုင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ
် As far as the civilian management of Gaza
အရက်သားတွေအုပ်ချုပ်တဲ့ဂါဇာမှာဒီနယ်မြေစစ်မဲ့ဆုံးဖြစ်ရေးနဲ့အစွန်းရောက်အတွေးခေါ်အယူဆကင်းရှင်းတဲ့ဒေသဖြစ်ဖို့ဒီနှစ်ခုကိုကျွန်တော်တို့မြင်တွေ့လိုပါတယ်အခုတက်တီတော့ပါလက်စတိုင်းအာဏာပိုင်တွေအပါအဝင်ဘလို့အဖွဲ့အစည်းတွေကမှဒီလိုအခြေအနေကိုအကောင့်ထဲဖော်နိုင်တာမတွေ့ရပါဘူး
ဂါဇာကဆေးရုံတွေထိခိုက်ပျက်စီးမှုမရှိရလေအောင်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုနေတဲ့အချိန်ထဲမှာပဲဂါဇာကအရက်သားတွေဘေးကင်းရာဆက်လက်ထွက်ခွာနေကြပါလိမ့်ခင်ဗျာ
ဟားမတ်စ်ဒီဖန်စီထားတဲ့ဒဇာကန်200လောက်ပြန်လွှတ်ပေးဖို့ညှိနှိုင်းနေတဲ့အကြောင်းကိုအမေရိကန်နိုင်ငံရဲ့အစီအစဉ်မှာကိုအောင်ကပြောပြပေးတာကိုနားဆင်ကြရတာပါအခုဆက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်လှည့်ပါ တရုတ်ပြည်မကြီးနဲ့မဝေးလာတဲ့ထိုင်ဝမ်ကျွန်းတစ်ခုပေါ်မှာစစ်ဘေးရန်ရှိနေသေးတယ်ဆိုတာကိုအနုပညာလက်ရာတွေနဲ့ပြသထားပါတယ်။တရုတ်ပြည်တွင်စစ်ကာလတွေတုန်းကဘလို့အခြေအနေတွေနဲ့နေခဲ့ရလဲဆိုတာကိုအနုပညာဖန်တီးမှုတွေအတန်တွေမီးတွေနဲ့ပြထားတဲ့မာချူကျွန်းစုကိုမဆုမျက်မှောင်ကကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေခေါ်သွားပါမယ်။နားဆင်ကြည့်ပါအောင်ရှင်။
အရှေ့တရုတ်ပင်လယ်ထဲမှာရှိတဲ့ထိုင်ဝမ်ပိုင်းမာချူကျွန်းငယ်လေးဟာပထဝီအနေအထားအရထိုင်ဝမ်ထက်တရုတ်ပြည်မကြီးနဲ့ပိုပြီးတော့နီးပါတယ်။တိုင်ပင်မြို့ကိုလေယာဉ်နဲ့မိနစ်50လောက်သွားရပေမဲ့တရုတ်ပြည်မကြီးစီကတော့သင်္ဘောနဲ့သွားရင်မိနစ်20ပဲကြာပါတယ်။ထိုင်ဝမ်ဟာသူတို့အပိုင်ဖြစ်တယ်လို့ပြောပြီးအချိန်မရွေးပြန်သိမ်းပိုက်နိုင်တယ်လို့တရုတ်အစိုးရကချိန်ချောက်နေချိန်မှာတရုတ်ပြည်မကြီးရဲ့ရန်မအေးသေးဘူးဆိုတာကိုမာချူကျွန်းပေါ်မှာအနုပညာလက်ရာတွေနဲ့ပြသထားပါတယ်။နိုဗ ెంబ ာလလည်းအထိYour country needs you, glory of military spirit လို့အဓိပ္ပာယ်ရတဲ့အနုပညာပြပွဲအတွင်းမှာမာချူကျွန်းအနှံ့ဒေသခံအနုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာဖြစ်ပါတယ်။1949ခုနှစ်တုန်းကတရုတ်ပြည်တွင်စစ်မှစစ်ရှုံးပြီးထွက်ပြေးရတဲ့ကူမင်တန်ရဲ့အမျိုးသားရေးဝါဒီတပ်တွေမာချူကျွန်းမှာအခိုင်အမာတပ်ဆွဲနေရယူပြီးတော့ကျွန်းပတ်လယ်တောင်တွေမှာလှိုင်းကူတွေဖောက်ဘုံခိုခြင်းတွေဆောက်လုပ်ခါခံတပ်ကျွန်းလို့လုပ်ခဲ့ကြပါတယ်။အခုတော့အသုံးမပြုတော့တဲ့အဲ့ဒီနေရာတွေကိုအနုပညာပြပွဲအတွင်းမှာအများပြည်သူလေ့လာနိုင်အောင်လို့ဖွင့်ပေးထားပါတယ်။ဘုံခိုခြင်းတွေလို့လှုပ်ထားတဲ့လှိုင်းကူတွေတဲကိုဝင်လိုက်တာနဲ့ဘေးလွတ်အောင်ပြေးဖို့အော်အော်ဆွဲတံတွေကိုကြားနိုင်တယ်လို့တချို့နေရာတွေမှာတနက်ပြစ်တံတွေကိုလည်းကြားနေအောင်လို့လှုပ်ထားပါတယ်
။你现在看过去的每一个山
ဒီပဝန်းကျင်မှာမြင်ရသမျှတောင်တွေထဲမှာလှိုင်းကူတွေဖောက်ထားပါတယ်။မာချူကျွန်းကိုကမ္ဘာမှာလှိုင်းကူအများဆုံးကျွန်းလို့တော့ပြောရမှာပါ။ဘူးမဖောက်ထားတဲ့တောင်ဆိုတာမရှိပါဘူး။ကျွန်တော်တို့ငငယ်တုန်းကအဲ့ဒီလှိုင်းကူတွေထဲမှာပဲလှုပ်ရှားရှိတာအလုံးလှုပ်ခဲ့ကြတာပါ။
အဲ့ဒီတုန်းကအခြေအနေကိုဒီကျွန်းပေါ်မှာကြီးပြင်းခဲ့ကြသူတွေအခုချိန်ထိမမေ့နိုင်ကြသေးပါဘူး
။ဒီကျွန်းကိုမစားဘူးတို့စပိနေတဲ့火爆射击啊都
ကျွန်တော်တို့ငငယ်တုန်းကဘုံကျဲပြီးဆိုဘုံကိုချင်းတဲ့ဝင်ပုန်းခဲ့ကြရပါတယ်အဲ့ဒီအချိန်တွေကတော့တကယ်အိမ်မက်ဆိုးတွေလိုပါပဲအခုခံစားရတဲ့ငြိမ်းချမ်းမှုဆိုတာလွယ်လွယ်နဲ့ရတာမဟုတ်ပါဘူ
းအနုပညာကျွန်းအဖြစ်အသင်ပြောင်းထားတဲ့မာချူကျွန်းပေါ်မှာဓာအားပေးဆက်ယုံဟောင်းကြီးကိုလည်းအနုပညာပြာခန့်အဖြစ်နဲ့အသင်ပြောင်းထားပါတယ်အခုအသုံးမပြုတော့တဲ့ဆက်ယုံထဲမှာအတန်တွေမိအောင်တွေသုံးပြီးတော့ပြည်တွင်းစစ်ကာလကအခြေအနေကိုပေါ်လွင်အောင်လို့ပြသထားတာပါ
我们想要用光去让参观者可以回到当时的
时光。是不会搞那种啊，周末嘛，你都会是大瑞不如你给亚的来说啊，拉来都会地样，米样都会通他吧嘞。
那我们在做灯光的规划设计。
也是这边使用行业一段米样 design 先从脚步生产来看嘛，这个变比较慢样变，不如开 carry 时间来说啊，古话对标准的一段，电脑的样物有切给他批白嘞。
ညဘက်မိဖြတ်ထားချိန်မှာဘယ်လိုနေခဲ့ကြရတယ်ဆိုတာကိုပေါ်လွင်နေအောင်လှုပ်ထားတာလို့ပြောပါတယ်
။那最用最重要的那个所谓的发电机组的空间就是那个
ဓာအပိစက်ယုံကြီးထဲမှာအဓိကအကျဆုံးကဓာအပိစက်တွေဖြစ်ပါတယ်။အဲ့ဒီဓာအပိစက်တွေအနီရောင်နဲ့လိမ်မော်ရောင်မီးတွေထွန်းပြီးဒီစက်ယုံရဲ့အသက်ဆိုတာပေါ်လွင်အောင်လှုပ်ထားပါတယ်။အဲ့ဒီအချိန်တုန်းကလျှက်စစ်မီးကအကန့်အသတ်နဲ့ပဲရတာပါ။စစ်ပွဲကာလကညဘက်ဆိုမိဖြတ်ထားတာဖြစ်လို့ပြစ်စစ်မီကတိတ်ကိုတန်ဖိုးရှိတဲ့အရာဖြစ်ပါတယ်။မီးဖြတ်ထားချိန်ဆိုရင်လူတွေကဖျောင်းနိုင်မီးထွန်းပြီးနေကြရပါတယ်။မီးနဲ့မီးအောင်ပေါ်နေအောင်အနီရောင်နဲ့လိမ်မော်ရောင်မီးတွေထွန်းပြီးတော့ပြသထားပါတယ်
။ဓာအားပေးဆက်ယုံထဲဝင်လိုက်တာနဲ့စစ်တွင်းကာလကအချိန်တွေကိုပြန်ရောက်သွားသလိုခံစားရအောင်လို့စန္ဒယာတန်တွေကိုလည်းဖွင့်ပေးထားပါသေးတယ်
။我希望走进去的观众可以感觉到
ဓာအားပေးဆက်ယုံထဲရောက်လာသူတွေအနေနဲ့သူတို့ခန္ဓာကိုယ်တွေကိုလျက်စစ်တပ်တွေစီးဝင်သွားပြီးတော့ဒီစက်ယုံကြီးရဲ့ခုံပေါင်းတံကိုနှလုံးသားထဲမှာခံစားသွားစီဖို့မျှော်လင့်ပါတယ်
။မာချူကျွန်းပေါ်မှာအနုပညာလက်ရာ installation တွေထားရှိပြသဖို့အဓိကဆောင်ရွက်ခဲ့ကြတဲ့အနုပညာရှင်တွေကိုရိုင်းစစ်ပွဲအချိန်တွေတုန်းကသူတို့ဖြတ်တန်းခဲ့ရတဲ့အခြေအနေတွေကိုပြန်လည်အမှတ်ရပြီးတော့ပုံဖော်ထားကြတာဖြစ်ပါတယ်
။နောက်တိုင်း竞技方面就是他量级工作防叛逃啊这些啊他不让人
စစ်အုပ်ချုပ်ရေးထုတ်ထားခဲ့တဲ့အချိန်တုန်းကကန့်သက်ချက်တွေအများကြီးရှိခဲ့ပါတယ်။ထိုင်ဝမ်အစိုးရကလူတွေထွက်ပြေးမှစိုးရာကြောင့်ကမ်းခြေကိုပေးမသွားပါဘူး။ညဘက်ဆိုရင်လည်းမီးပေးချိန်ကကန့်သက်ထားသလိုညမထွက်ရအမိန့်ကိုလည်းထုတ်ပြန်ထားပါတယ်။ည9နိုင်ကျော်တာနဲ့ဘာမှမလုပ်ရတော့ပါဘူး။အိမ်ထဲမှာမီးထွန်းထားတာကိုတောင်အပြင်ကနေမမြင်စေရပါဘူး။အဲ့ဒီလိုနေခဲ့ရတာပါ။စီရေးအန်ရယ်ကိုကြိုတင်တွက်ချက်ပြီးဒီကျွန်းပေါ်မှာကန့်သက်ချက်တွေလုပ်ခဲ့တာပါ။
အခုလိုခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်ခဲ့ကြရတာမဟုတ်စစ်ပွဲထပ်ဖြစ်မှာကိုသူတို့ကမလူလားပါဘူး။ဒါကြောင့်လဲသူတို့ကျွန်းကိုငိမ့်ချမ်းတဲ့ကျွန်းဖြစ်တယ်ဆိုတာကိုအမှုပညာလက်ရာတွေနဲ့ပေါ်လွင်အောင်လို့ဖန်တီးထားကြတာဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ကိုပြန်လဲသိမ်းပိုက်မယ်လို့စီးရဲအရာအင်အားပြချင်းချောက်နေချိန်မှာနှုတ်နဲ့ချင်းချောက်နေတာကိုတော့မမှုဘူးလို့ဒီအမှုပညာရှင်ကပြောပါတယ်
။软实力我们不怕他，我们怕他被他封锁。所以说你在
马马吉干里苗种标青草泥大瑞果，就那如果没交保，青草木瑞呢，提盖用老拉马古白收银巴嘞，就那如果马祖中叶路边伢来伢瑞果，啊，双工在那的老缅甸大马吧，比马吉干便宜的收银嘞，就那如果人家木白伢便宜上大部一点吧呗。
台湾所有欧洲阿马西那边咩，啊，瓜维伢比马吉呢不泥的马祖中宝马。နိုင်ငံရေးအရာထိုင်ဝမ်ကိုထောက်ခံပေမဲ့စီးပွားရေးအရာပြည်မကြီးနဲ့ပို့ပြီးတော့နှိစက်ချင်သူတွေလည်းရှိကြပါဗျ။ဒါပေမဲ့အားလုံးကတော့စစ်ဖြစ်ပါကိုမလိုလားကြပါဘူး။ဒါကြောင့်လဲလက်ရှိအေးအေးချမ်းချမ်းဖြစ်နေတဲ့အခြေအနေကိုလွယ်လွယ်ရထားတာမဟုတ်ဘူးဆိုတာကိုမမေ့အောင်လို့အမှုပညာလက်ရာတွေနဲ့ဖန်တီးပြသထားတာဖြစ်ပါတယ်။တစ်ချိန်တုန်းကစစ်ခံတပ်ဖြစ်ခဲ့တဲ့ကျွန်းပေါ်ကစစ်တွင်းကာလအသုံးပြုခဲ့တဲ့နေရာတွေဟာအခုတော့အမှုပညာလက်ရာတွေကြောင့်ထူးခြားလည်ပတ်စရာနေရာတွေဖြစ်နေပါတယ်။တချိန်တည်းမှာပဲငိမ့်ချမှုကိုပို့ပြီးတော့အတိအမှတ်ပြုအလေးထားကြဖို့တတိပေးနေတယ်လို့လည်းဖြစ်နေပါရဲ့ရှင်ကျွန်မစူမြတ်ပ
ါစီဘီယန်တန်နေသေးတယ်ဆိုတာကိုကဘာတော်ဟန်းကလူတွေသိစေဖို့အတွက်အမှုပညာလက်ရာတွေနဲ့ထိုင်ဝမ်ရဲ့မာချူကျွန်းမှာဖန်တီးဖော်ပြထားတာကိုမဆူမြတ်မွန်တင်ဆက်ပေးထားတယ်ကဘာတော်အခီးသွားအစီအစဉ်ကနေနားဆင်ကြရတာပါအခုဆက်ပြီးတော့တန်နေသေးတဲ့အချိန်တွေမှာဒီနေ့အတွက်သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကဆက်လက်တင်ပြပေးပါမယ်ရှင်
မနက်ကမှစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်အားပေးသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။မြန်မာအရေးဖြည့်ရှင်းဖို့အာဆီယံကချမှတ်ထားတဲ့ပုံသဘောတူညီချက်၅ရပ်နဲ့မြန်မာပြည်သူတွေကိုလည်းအားပေးထောက်ခံမယ်အကြောင်းအာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသမ္မတဂျိုကိုဝီဒိုဒိုနဲ့သမ္မတဘိုင်ဒန်အင်ဂျီရောမှာမနေ့ကတွေ့ဆုံတဲ့အချိန်မှာထုတ်ပြန်တဲ့ပူးတွဲညီညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယမြန်မာနယ်စပ်အနီးရီခေါ်ရာမှာရှိတဲ့မြန်မာစစ်ကောင်စီတပ်စခန်းကိုချင်းပူပေါင်းတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့မြန်မာစစ်သားတွေက42ဦးဟာလာရောက်အဖမ်းခံခဲ့တာဒါမှမဟုတ်ဖမ်းဆီးရမိတာတွေရှိခဲ့တယ်လို့ပြည်내အစိုးရရဲချုပ်လာလ်ပြတ်ထန်းကခရမ်းတဲကဒီကနေ့ပြောကြားလိုက်ပါတယ်ဒီကနေ့မနေ့မှာမြန်မာစစ်သား၂ယောက်ကိုမီဇိုရန်ရဲတပ်ဖွဲ့ကထမှန်ဖမ်းဆီးခဲ့တဲ့အပြင်ဒဏ်ရာရတဲ့ရဲဘော်တအူးကိုလည်းတွေ့ရှိခဲ့တယ်လို့ဆိုပါတယ်မြေမြုပ်မိုင်းအသုံးပြုမှုတွေကိုတားဆီးပေမဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာမိုင်းအသုံးပြုမှုတွေရှိနေစေဖြစ်ပြီးနောက်ထပ်အသုံးပြုနေတဲ့နေရာတွေလည်းတိုးလာနေတယ်လို့အစင်ခါစာတစ်ကဖော်ပြလိုက်ပါတယ်။လက်နက်ကန်ပြပခါတွေပေါ်ပေါက်နေတဲ့မြန်မာ၊ရုရှား၊ယူကရိန်းနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ထဲလူသတ်မိုင်းတွေအသုံးပြုခဲ့ကြသလိုအနည်းဆုံးနောက်ထပ်၅နိုင်ငံမှာလက်နက်ကန်အဖွဲ့အစည်းတွေကအသုံးပြုခဲ့တာတွေတွေ့ရတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။အစိုးရခံစားပြုစုတဲ့ကာလအတွင်းမှတ်တမ်းတွေအရမြန်မာလက်နက်ကိုင်အဖွဲ့အစည်းတွေကလူသတ်မိုင်းတွေကြဲကြဲပြန့်ပြန့်သုံးဆွဲခဲ့တာတွေ့ခဲ့ရပြီး1999ခုနှစ်မှာပထမဆုံးအကြိမ်အစိုးရခံစားထုတ်ပြန်ခြင်းကစပြီးတော့မြန်မာနိုင်ငံမှာနောက်ထပ်မိုင်းအသုံးပြုမှုတွေကိုတွေ့လာရတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံကကုမ္ပဏီတစ်ခုမှဖမ်းဆီးချုံနှောင်ခံထားရတဲ့တောင်ကိုရီးယားနိုင်ငံသား19ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်ရှမ်းပြည်နယ်တာချီလေးမြို့ကတရားမဝင်ကုမ္ပဏီတစ်ခုမှချုံနှောင်ခံထားရကနေမြန်မာစစ်တပ်နဲ့ရဲအာဏာပိုင်တွေရဲ့အကူအညီနဲ့ကယ်ထုတ်နိုင်ခဲ့တာလို့လည်းတောင်ကိုရီးယားနိုင်ငံသားဌာနကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းဒီကုမ္ပဏီကိုမြန်မာရဲတွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ကယ်တင်ခဲ့တဲ့အဲ့ဒီကိုရီးယားနိုင်ငံသားတွေကိုပြီးခဲ့တဲ့တနင်္လာနေ့ကရန်ကုန်မြို့ကိုဘေကင်းကင်းနဲ့လွှဲပြောင်းနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံရဲ့အနောက်ဘက်အစွန်ဆုံးအချေပြည်နယ်ပီဒီဒေတာကကျိုးတကျုံးပေါ်ကိုရိုညာအယောက်200လောက်လေနဲ့ရောက်လာခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်အမျိုးသမီးနဲ့ကလေးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်196ယောက်ဟာအင်ကာနေမနက်ပိုင်းကလူတူကင်းဝဲတဲ့နေရာကိုဆက်ရောက်လာတာလို့အင်ဒိုနီးရှားရေတပ်အရာရှိတူကပြောပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ပါဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Accentos နဲ့ Helen တို့ဖြစ်ပါတယ်ရှင်သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတွေတစင်လဲဆက်သွယ်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်း စာနဲ့အနာယူအိတ်ဆက်နိုင်ကြပါစေရှင်ကျမကတော့ခင်လေးပါThis program has come to